Welcome to the Voice of America in Burmese.
Washington ရော VOA American တန်ကနေ2021 March 9ရက်တနင်္ဂနွေနေ့မနက်ခင်းစီစဉ်တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းလိုမီတာ3240နဲ့48လိုင်းလိုမီတာ190တို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုမတ်တင်ကြီးထိုင်တဲ့အတူပြောပြပေးပါမယ်။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်လှုပ်ရှားမှုတွေသတင်း5ပတ်ရှိလာချိန်မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေတိုးမြင့်လာခဲ့ပေမဲ့ဆန္ဒပြလှုပ်ရှားမှုတွေကလည်းရှိနေဆဲဖြစ်ပါတယ်ငင်းချန်စွာဆန္ဒပြလှုပ်ရှားသူတွေကိုအကြမ်းဖက်နှိမ်နင်းတာတွေမလုပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသံဝင်းကလည်းတတိပေးနေတဲ့အကြမ်းမှာပဲစနေနေ့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ဘုံတွေအသံဘုံတွေနဲ့ပြစ်ခတ်လူစုခွဲတာတွေလည်းရှိခဲ့ပါတယ်လုံခြုံရေးတပ်ဖွဲ့ရဲ့အင်အားသုံးနှိမ်နင်းမှုတွေကြောင့်တိဆုံးသူ90ကျော်တယ်မင်းရှိခဲ့ပြီးထိခိုက်ဒဏ်ရာရသူလည်းအများအပြားရှိနေပါတယ်။မန္တလေးမြို့မှာဗိုလ်တပူးနေကဥကောင်းမှာတနက်ထိမှန်ပြီးနေရမှာတင်တိဆုံးခဲ့တဲ့နောက်ဂူသွင်းတကြိုထားတဲ့အသက်19နှစ်အရွယ်မတ်ကျဲစင်ရဲ့ရုပ်အလောင်းကိုအာဏာပိုင်တွေဘက်ကပြန်လည်တူးဖော်ခဲ့ပြီးရဲလက်ချက်ကြောင့်မဟုတ်ကြောင်းပြသဖို့စ조사ခဲ့ပေမဲ့ဒါဟာဖုံးကွယ်ဖို့စ조사တာလို့အာဏာသိမ်းမှုဆန့်ကျင်နေသူတွေကပြောပါတယ်။စနေညဘက်မှာလည်းအနာပိုင်တွေကနေအိမ်တွေမှာလိမ့်လံဖမ်းဆီးမှုတွေလူနေရပ်ကွက်တွေမှာပြစ်ခတ်မှုတွေရှိခဲ့ကြောင်းဒေသခံတွေကပြောပါတယ်။ရန်ကုန်မန္တလေးမုံရွာနေပြည်တော်အပြင်ပြည်내နဲ့တိုင်းတွေကမြို့ရွာအတော်များများမှာဖမ်းဆီးမှုတွေရှိနေပြီးအခုဆိုလူပေါင်း1500ကျော်အဖမ်းခံနေရတယ်လို့နိုင်ငံရေးကျင်းသားများကူညီဆောင်ရှောက်ရေးအသင်း AAPBB ကပြောပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုနဲ့နောက်ဆက်တွဲဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတာတွေကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်အပါဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းကန့်ကွက်ဆန္ဒပြနေကြပါတယ်။ Washington DC မှာစနေနေ့ကမြန်မာရေးလှုပ်ရှားသူတွေစုဝေးပြီးတန်ယုံတွေရှိရာရက်ွက်တွေကိုလှည့်လည်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းဆီးလိုက်တဲ့ကဖမ်းဆီးရခံနေရတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါန်ဆန်းစုကြည်နဲ့သမ္မတဦးဝင်းမြင့်အပါဝင်နိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေကိုပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့ကြတဲ့အပြင်အမေရိကန်နဲ့ကုလသမဂ္ဂအပါဝင်အလုံးကအခုကြီးပေးဖို့ပါပန်ကြားခဲ့ကြပါတယ်မြန်မာစစ်တပ်အာဏာပိုင်တွေအပေါ်မှာဩဇာညောင်းတယ်လို့အများကမြင်ကြတဲ့တရုတ်နိုင်ငံကမြန်မာစစ်ကောင်းဆောင်တွေကိုဖိအားပေးဖို့လဲ Washington DC ကတရုတ်တန်ယုံရှိမှာတကြလှုပ်ရှားသူတွေကတောင်းဆိုဆန္ဒပြခဲ့ကြပါတယ
်။ကျွန်တော်တို့ဗမာမှာရှိနေတဲ့လူတွေကတော့ကျွန်တော်တို့အခုမျိုးလိုအားနေတယ်။ကျွန်တော်တို့ရဲ့တက်နိုင်တဲ့ကူမီတွေကဆုံးစားလို့တို့လိုအားနေတယ်။
ဥရောပမှာလည်းစနေနေ့ကနယ်သာလန်နိုင်ငံအမ်စတာဒမ်မြို့မှာဥရောပရောက်မြန်မာနိုင်ငံသားတွေစုဝေးဆန္ဒပြခဲ့ကြတာပါ။စနေနေ့ဩစတြေးလျနိုင်ငံဆစ်ဒနီမြို့မှာမြန်မာနိုင်ငံသားရာပေါင်းများစွာစုဝေးပြီးမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုကန့်ကွက်ရှုတ်ချခဲ့ကြပါတယ်။ငင်းချန်စွာဆန္ဒပြပြည်သူတွေကိုစစ်တပ်ကအင်အားသုံးအကြမ်းဖက်နှိမ်နင်းနေတာအတွက်ဩစတြေးလျအစိုးရကလက်ပိုက်ကြည့်မနေဘဲအမေရိကန်ဗြိတိန်နဲ့ EU ဥရောပသမဂ္ဂတို့နဲ့အနီးကလက်တွဲပြီးဆောင်ရွက်ပေးဖို့ပါတိုက်တွန်းခဲ့ကြတာပါ။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့အမိတ်မနာခံရေးအကြမ်းမဖက်လှုပ်ရှားတဲ့ CDM လှုပ်ရှားမှုကိုပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာတန်ယုံဝန်ထမ်းတွေကပါပါဝင်လာနေကြတာဖြစ်ပြီးတနေ့တခြားပါဝင်ပူးပေါင်းသူတွေပိုးပြီးများလာနေပါတယ်။လက်ရှိတာဝန်ထမ်းဆောင်နေတဲ့တန်ယုံအမှုရမ်းတချို့ဟာမြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့တဲ့နောက်အလုတ်ကနေနှုတ်ထွက်ခဲ့ကြသလိုတချို့ကတော့တန်ယုံတွေမှာဆက်လက်တာဝန်ထမ်းဆောင်ရင်း CDM လှုပ်ရှားနေကြတာဖြစ်ပါတယ်။အစ္စရေးနိုင်ငံဆိုင်ရာမြန်မာတန်ယုံဒုတိယအတွင်းဝင်ဦးကောင်းထက်ကတောက်ကြနေ့ CDM မှာသူပါဝင်လာကြောင်း VOA ကိုပြောကြားခဲ့ပါတယ်။ဂျနီဗာမြို့ကုလသမဂ္ဂဆိုင်ရာမြန်မာအငြင်းကိုယ်စားလှယ်အဖွဲ့ချုပ်ကတန်ယုံဝန်ထမ်း3ဦးဖြစ်တဲ့ ပထမအတွင်းဝင်မထရီဒရာနဒီဒုတိယအတွင်းဝင်မခင်ချမ်းမြေပထမအတွင်းဝင်မခိုင်စန်ဒီဝင်းမင်းတို့ CND လို့ခေါ်တဲ့အကြမ်းမဖက်အာဏာဖီဆိုင်လှုပ်ရှားမှုမှာကျယ်ပြန့်နေကြပဲပါဝင်ခဲ့ကြပါတယ်ဗိုလ်တပ်ဖွဲ့နေကတော့ American ပြည်ထောင်စု Washington DC ကတန်ယုံဝန်ထမ်း5ဦးနဲ့ဂျာမနီနိုင်ငံဘာလင်မြို့မြန်မာတန်ယုံဝန်ထမ်း3ဦးလည်း CDM ဖြုတ်ရှားမှုမှာပါဝင်လာပါတယ်စစ်တပ်အာဏာသိမ်းတာကိုမကျေနပ်ကြောင်းပြသတဲ့အနေနဲ့ Washington DC မြန်မာတန်ယုံကပထမအတွင်းဝင်ဦးမောင်မောင်လက်ကအလောက်ကနှုတ်ထွက်ခဲ့တယ်လို့တန်ယုံတက်တဲ့အတွင်းဝင်ဦးကျော်စွာထွန်းအပါဝင်5ဦးဖြစ်တဲ့ဦးဇင်ဖုံးတက်ဒေါ်တက်ထားမြရီစန်းဒေါ်ချီချူမြင့်ဦးကျော်စွာထွန်းနဲ့ဒေါ်စုစုအောင်တို့ကCDM လှုပ်ရှားမှုမှာပါဝင်ခဲ့ကြတာဖြစ်ပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကအကျိုးဆောင်ဖြစ်နေသူနဲ့သူ့ကုမ္ပဏီကိုငှားရမ်းထားတယ်လို့ကနေဒါနိုင်ငံ Dickens and Madsen ကုမ္ပဏီကဣသရီကနေဒါနိုင်ငံသားကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်မှာရောအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတဲ့အပေါ်မှာပါနိုင်ငံတကာအတိုင်းဝန်ကနေဖိအားတွေတိုးနေချိန်မှာပဲဣသရီကနေဒါနိုင်ငံသားအရီဗန်မန်နက်ရှီကိုကားရလိုက်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။အရင်ကဇင်ဘာဝေသမ္မတရောဘတ်မိုဂါဘေနဲ့ဆူဒန်စစ်ကောင်ဆောင်တွေအတွက်အကျိုးဆောင်ရွက်ပေးခဲ့သူဖြစ်တဲ့ဗန်မန်နက်ရှီဟာမြန်မာစစ်တပ်ကသူတို့အပေါ်နားလည်မှုလွဲနေတယ်လို့ဆိုရက်အမေရိကန်နဲ့တခြားနိုင်ငံတွေနဲ့ဆက်သွယ်ရမှာအကူအညီပေးဖို့အတွက်ကားရထားတာဖြစ်ကြောင်းလဲရိုက်ဂျာသတင်းကဖော်ပြပါတယ်။ရိုက်ဂျာသတင်းဌာနကတယ်လီဖုန်းနဲ့ဆက်သွယ်မေးမြန်းချိန်မှာသူဟာအာနာသိစစ်တပ်ကကာကွယ်ဝင်ကြီးဖြစ်ခံထားတဲ့ဗိုလ်ချုပ်ကြီးမြထွန်းဦးနဲ့နေပြည်တော်မှာသဘောတူညီချက်ကိုလက်မှတ်ရေးထိုးပြီးနောက်တောင်ကိုရီးယားနိုင်ငံမှာရောက်နေတယ်လို့လည်းဆိုပါတယ်။နိုင်ငံတကာအတိုင်းဝိုင်းကပိတ်ဆို့ဒဏ်ခတ်မှုတွေကိုဖယ်ရှားနိုင်တဲ့အခါမှာသူ့ကိုဆုချဖို့သဘောတူထားတယ်လို့ပြောပေမဲ့ငွေကြေးပမာဏဘယ်တော့ပေးမယ်ဆိုတာကိုတော့မပြောပါဘူး။ရခိုင်ပြည်နယ်မှာ2018ခုနှစ်တုန်းကစစ်ဆင်ရေးတွေအတွင်းအိန္ဒိယဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးသွားတဲ့ရွန်ဂျာမွတ်စလင်တွေကိုပြန်ပြည်လက်ခံနိုင်ဖို့အတွက်ဆော်ဒီအာရေဗျနဲ့ UAE အာရဗ်စော်ဘောများပြည်တော်စုတို့ရဲ့အကူအညီကိုရအောင်လဲတာဝန်ပေးထားတယ်လို့ဆိုပါတယ်။အာနာသိန်းစစ်ကောင်းဆောင်တွေရဲ့အကျိုးဆောင်ဖြစ်နေငှားရမ်းထားတယ်ဆိုတဲ့သတင်းနဲ့ပတ်သက်လို့တော့မြန်မာစစ်အာဏာသိမ်းတွေဘက်ကတစုံတရာပြောဆိုတာမရှိသေးပါဘူး။
အဲ့ဒါမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းဒိုမီတာ24 kHz 12.3 ညဘိုင်းဒိုမီတာ40 kHz 9.3 ညဘိုင်းဒိုမီတာ51 kHz 5805နဲ့ဘိုင်းဒိုမီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါရဲ့ရှင
်ကျမသင်္ကီးထိုက်ပါရှင်VOE ရဲ့တင်းငွေတွေနေမနေ့ခင်မြန်မာနဲ့ဒေတာရင်းသတင်းတွေကိုဆက်လက်တင်ပြနေပါတယ်။ဆီယနာတိုင်းနာကြောင့်မတိမငိမ့်ဖြစ်နေတဲ့မြန်မာနိုင်ငံကနေအိန္ဒိယဘက်ကိုထွက်ပြေးလာသူ90နီးပါးရှိပြီးအိန္ဒိယဘက်ကိုဝင်ရောက်နိုင်ရေးနေဆက်မှာစောင့်ဆိုင်းနေသူတွေလည်းရှိကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတွေကစနေနေ့မှာပြောပါတယ်။ဒီသတင်းပါအတွက်အိန္ဒိယကိုထွက်ပြေးခဲ့တဲ့မြန်မာရဲတပ်ဖွဲ့ဝင်၈ဦးကိုပြန်လွှဲပေးဖို့မြန်မာအနာပိုင်တွေကအိန္ဒိယကိုတောင်းဆိုပါတယ်။အိန္ဒိယရဲ့အရှေ့မြောက်ပိုင်းမီဇိုရန်ပြည်နယ်တွင်းကိုဝင်ရောက်လာတဲ့မြန်မာ48ဦးထဲမှာရဲတပ်ဖွဲ့ဝင်၈ဦးပါဝင်ကြောင်းအိန္ဒိယအရန်တပ်ဖွဲ့အကြီးအကဲတာဝန်ရှိသူတို့က AFP ကိုပြောပါတယ်။အိန္ဒိယနိုင်ငံကိုဝင်ရောက်ဖို့နေဆက်မှာစောင့်နေတဲ့မြန်မာဘက်ကလူအနည်းဆုံး85ဦးရှိတယ်လို့လည်းအမည်မဖော်တဲ့တာဝန်ရှိသူကပြောပါတယ်။မြန်မာနိုင်ငံမှာဖေဖော်ဝါရီလ၁ရက်နေ့ဆီယနာသိမ်းမှုနောက်ပိုင်းစန့်ကျင်ဆန္ဒပြပွဲတွေမှာလုံခြုံရေးတပ်ဖွဲ့တွေဘက်ကပိုပြီးဖြိုခွင်းနှိမ်ငင်းမှုတွေအတွင်းတိစုံသူ90ကျော်ရှိပါတယ်။အိန္ဒိယဘက်ကိုထွက်ပြေးတဲ့မြန်မာရဲတပ်ဖွဲ့ဝင်၈ဦးပြန်လွှဲပေးဖို့မြန်မာဘက်ကအိန္ဒိယမီဇိုရန်အာဏာပိုင်တွေထံစာပေးပို့တောင်းဆိုထားတဲ့အကြောင်း AFP သတင်းကရေးပါတယ်။နေဆက်ဖြတ်ကျော်ဝင်ရောက်လာသူတွေရဲ့အချက်လက်တွေနောက်မြန်မာဘက်ကပေးပို့လာတဲ့စာရုပ်ကိုစစ်စစ်သုံးသပ်နေကြောင်းအိန္ဒိယအစိုးရတာဝန်ရှိသူတွေဘက်ကပြောဆိုထားပါတယ်ရှင်။ထိုင်းဝန်ကြီးချုပ်နှုတ်ထွက်ရေးတောင်းဆိုဆန္ဒပြပြီးနောက်ဖမ်းခံထားရတဲ့ဆန္ဒပြသူတွေကိုလွှတ်ပေးဖို့ရာနဲ့ချီတဲ့ဆန္ဒပြသူတွေမတ်လ6ရက်နေ့ကဗန်ကောက်မြို့တော်မှာစုဝေးတောင်းဆိုကြပါတယ်။လူစုလူဝေးမလုပ်ရတမျက်ကန့်သက်ချက်ကိုဖီဆန်ပြီးစုဝေးဆန္ဒပြကြတာပါ။ထိုင်းစစ်အစိုးရခေါင်းဆောင်ဟောင်းလက်ရှိဝန်ကြီးချုပ်ပရာယူချန်အိုချာနှုတ်ထွက်ပြီးဘရင်စနစ်ကိုပြုပြင်ပြောင်းလဲဖို့ဆန္ဒပြသူတွေကလိုလားနေတာပါ။ထိုင်းပြည်ကိုအသေးဖြတ်မှုစော်ကားမှုကိုတိုက်မြှင့်တဲ့ဥပဒေပုံမှန် 112ကိုရည်ရွယ်ပြီး112ဆိုတဲ့စိုင်းပုတ်တွင်နဲ့ရာဆွေပြမှုဆိုင်ရာတရားရုံးရှိမှလည်းဆန္ဒပြပါတယ်။ဘရင်ကိုအတိအပြတ်မှုစော်ကားမှုနဲ့ဆွဲဆိုခံထားရတဲ့ဆန္ဒပြသူတွေကိုပြန်လွှတ်ပေးဖို့တောင်းဆိုကြပါတယ
်။ thinking เราอยากได้เนี่ยเรารู้สึกว่าความยุติธรรมในประเทศไทยเท่าที่ผ่านมาเน
ี่ยท่านนายกมาเตียမျက်ตาမှုဆိုတာမရှိပါဘူးတဲ့ပြမှုကျူးလွန်သူတွေအပြစ်ပေးအရေးယူမခံရတာတွေထင်သာမြင်သာတွေ့နေကြရပါတယ်တဲ့။ဒါကြောင့်လဲရာဇဝတ်ပြမှုဆိုင်ရာတရားရုံးရှိကိုလာပြီးတော့ဆန္ဒပြရတာဖြစ်ပါတယ်လို့ဆန္ဒပြသူတို့ကပြောခဲ့တာပါ။နိုင်ငံရေးအယူအဆကိုဖော်ထုတ်တာကြောင့်အဖမ်းခံရသူတွေကိုပြန်လွှတ်ပေးဖို့လဲတောင်းဆိုပါတယ်။ဒီလိုနိုင်ငံရေးအယူအဆကိုဖော်ထုတ်တာဟာအခြေခံလူအခွင့်အရေးဖြစ်တယ်လို့ဥပဒေနဲ့လဲညှိညွတ်တယ်လို့ဆန္ဒပြသူကပြောခဲ့တာဖြစ်ပါတယ်။ဆန္ဒပြသူတွေကထိုင်းပြည်ရဲ့ပုံတွေကိုလည်းမီးရှို့ကြပါတယ်ဆန္ဒပြတာတွေနဲ့ပတ်သက်လို့ထိုင်းဘရင်နန်းတော်ဘက်ကတော့မှတ်ချက်ပေးဖို့ညှင်းဆန်ထားပါတယ်ရှင်အမေရိကန်ပြည်ထောင်စုအတွင်းကိုရိုနာဗိုင်းရပ်စ်ကူးစက်ပြန့်နှံ့မှုတွေကြောင့်ထိခိုက်မှုတွေကိုပြန်လည်ကူစားရေးဒေါ်လာ 1.9 ထရီလီယံသုံးမဲ့ဥပဒေကြမ်းကိုအထက်လွှတ်တော်ကစနေနေ့မှအတည်ပြုလိုက်ပါပြီဥပဒေကြမ်းမှာပြင်ဆင်ချက်အများပြားလုပ်ခဲ့ရပြီးတဲ့နောက်ဒီမိုကရက်ပါတီဝင်တွေရဲ့ထောက်ခံမှုကိုရခဲ့တာပါအထက်လွှတ်တော်ကအတည်ပြုလိုက်တာဟာဆိုရင်ဇန်နဝါရီလ20ရက်နေ့ကတာဝန်ဆက်ယူခဲ့တဲ့သမ္မတဂျိုးဘိုင်ဒန်အတွက်ပထမဆုံးသောဥပဒေပြုရေးဆိုင်ရာအောင်မြင်မှုကြီးတစ်ခုရဖို့နှိစက်လာတာဖြစ်ပါတယ
် But I want to thank all of the senators who worked so hard to reach a compromise through the right thing
American ကစရေးအစီအစဉ်ကိုမဲခွက်အတည်ပြုခဲ့တဲ့အတွက်အခက်အခဲကာလအတွင်း American ပြည်သူတွေအတွက်အကျင့်အနေကြိုးစားခဲ့ကြတဲ့အထက်လွှတ်တော်အမတ်အားလုံးကိုကျေးဇူးတင်ကြောင်းသမ္မတဘိုင်ဒန်ကပြောဆိုခဲ့တာပါဒီလိုဆောင်ရွက်နိုင်ဖို့မလွယ်ကူမချောမွေ့ခဲ့ပါဘူးဒါပေမဲ့လည်းအသေးအတန်လိုအပ်နေတာပါလို့အထက်လွှတ်တော်ကအတည်ပြုပြီးနောက်မကြာခင်မှာပဲသမ္မတဘိုင်ဒန်ကပြောဆိုခဲ့တာဖြစ်ပါတယ်အထက်လွှတ်တော်ကအတည်ပြုလိုက်တဲ့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာကူညီကယ်ဆယ်ရေးဥပဒေကြမ်းကိုအောက်လွှတ်တော်မှထပ်ပြီးမဲခွဲဖို့လွှဲပေးရမှာဖြစ်ပါတယ်။ဥပဒေကြမ်းကိုထောက်ခံသူ50၊ကန့်ကွက်သူ49ဦးနဲ့အတည်ပြုခဲ့တာဖြစ်ပြီး Republican ဘက်ကတဦးမှမထောက်ခံပါဘူး။ American နဲ့ Mexico နယ်စပ်မှာဖေဖော်ဝါရီလအတွင်းရွှေ့ပြောင်းဝင်ရောက်သူ3,000နီးပါးကို American နယ်စပ်ရေးရာတာဝန်ရှိသူတွေကဖမ်းဆီးခဲ့ကြောင်းဒီအဖမ်းဆီးအရေးအတွက်ကိုသိရှိထားသူ2ဦးကိုကိုကာပီ Writers တင်းကဖော်ပြပါတယ်။ဒါဆိုရင်2019ခုနှစ်နှစ်လယ်ပိုင်းနောက်ပိုင်းလစဉ်အဖမ်းဆီးအရေးအတွက်အများဆုံးဖြစ်ပါတယ်။သမ္မတဟောက်တန်နဲ့ Trump ရဲ့ကန့်သက်တမ်းမြစ်တဲ့မူဝါဒတွေတဲကတချို့ကိုပယ်ဖျက်ဖို့လှုပ်လာတဲ့သမ္မတ Joe Biden စပီးတာဝန်ယူပြီးနောက်ပိုင်းရွှေ့ပြောင်းဝင်ရောက်သူတွေပုံများလာတာကိုလည်းအစိုးပိုင်းတို့ကထုတ်ပြန်မထားတဲ့သတင်းတွေမှတွေ့ရပါတယ်။မိဘအုပ်ထိန်းသူမပါပဲအမေရိကန်နယ်စပ်ကိုရောက်လာတဲ့ကလေးအရေးအတွက်လဲပုံများလာတာကြောင့်သူတို့ကိုနေရာချထားရေးအတွက်လဲအမေရိကန်တာဝန်ရှိသူတွေဒီသတင်းပတ်တွေအတွင်းစူးစမ်းနေကြရပြီးဒီကလေးတွေကိုစောင့်ရှောက်မဲ့သူတွေထံအမြန်လွှဲပေးနိုင်ဖို့လဲဆောင်ရွက်နေကြရပါတယ်ကျနင်းကနေနေမနေ့ကမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနားဆင်ခေချရရတာဖြစ်ပါလေရှင်။အခုကတော့သတင်းလွှာတွေနဲ့သတင်းဆောင်မတွေဆက်သွယ်မေးမြန်းခန်းတွေနဲ့အပတ်စဉ်ကဏ္ဍတွေကိုနားဆင်ချရအောင်ပါရှင်
။ရန်ကုန်မြို့နေရာတော်မြင်းများမှာတော့မင်းညားကစစ်တပ်ရင်းနဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေကအင်းဒီတော်မြင်းများကိုဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပြီးတော့မြို့သားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တွေအတော်များများဖမ်းခံခဲ့ရပါတယ်။ဒါပြင်တောင်မွေမြို့နယ်ကြောင်မြောင်းနဲ့ဗမဲတန်းမြို့နယ်တွင်းမှာလည်းပြစ်ခတ်တာတွေရှိခဲ့ပါတယ်ဒီကြောင့်လည်းပတ်သက်ပြီးကျွန်တော်ရန်တိုင်းကတင်ဆက်ပေးသွားမှာဖြစ်ပါတယ်ခင်ဗျာစစ်တပ်ကအနာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြပွဲတွေနိုင်ငံတော်ဆက်ဖြစ်နေနေမှာပဲရန်ကုန်မှာတော့မင်းညားကလုံခြုံရေးအနာပိုင်တွေဘက်ကရက်ွက်တီနေနေတဲ့အထိဝင်ရောက်ဖမ်းဆီးတာတွေလုပ်ခဲ့ပါတယ်လမ်းမတော်ကြောက်တရမဘဲရန်အလုံစမ်းချောင်းတောင်မွေတကုန်းတာဂိတပောင်းဝင်နေရာတော်များများမှာဖမ်းဆီးတာတွေလုပ်ခဲ့ပြီးအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဝင်တို့ဖမ်းဆီးခံခဲ့ရပါတယ
်
ကျမရောက်နေကြပြီ အဖေနဲ့ကိုခေါ်လိုက်နေတယ်အဖေနဲ့ကိုဒေါက်တာမျိုးနဲ့36လမ်းမှာတော့မင်းညာက NLD ပါတီဝင်ဦးအောင်ကြီးနဲ့ကိုမြင့်အောင်တို့ကိုစစ်တပ်နဲ့ရဲကလာရောက်ဖမ်းဆီးခေါ်ဆောင်သွားတယ်လို့မိသားစုဝင်တဦးဖြစ်တဲ့မတ်တီရီက VOD ကိုပြောပါတယ်တို့တွေလမ်းထိပ်ကိုရောက်လာတ
ာမြန်မာတို့ကဗယ်ရီဂိတ်ပိတ်ထားတယ်အဲကင်းသမားတွေလည်းရှိတယ်အဖေနဲ့ကိုနဲ့လည်းတို့လည်းအပြင်မှာရှိတယ်တို့တွေဝင်လာတာကိုမြင်လည်းမြင်အောင်အကုန်လုံးကင်းသမားတွေလည်းပုံအဖေနဲ့ကိုယ်လည်းအိမ်ထဲဝင်ပြီးတကားကြီးပိတ်မီးတွေပိတ်ပြီးနေနေပါတယ်သူတက်ဖယ်ကြီးကိုလိုက်ချိုးပြူးဝင်လာတယ်အ ဝင်လာပြီးတော့သူတို့ဝင်ဝင်ချင်းမှာစစ်သားမယောက်ကလမ်းထဲဝင်သွားတယ်ပထမအိမ်မားပြီးတော့အနောက်ကိုသွားလိုက်သေးတယ်အမှတော်သားရဲပါပါတော်သားရဲကပြောတယ်အိမ်မားနေအိမ်မားနေဆိုသူတို့အနောက်ကိုပြန်ဆောက်လာဆောက်လာပြီးညီမတို့အင်ရှင်တွေကိုရောက်လာပြီးတကားလာခေါက်အင်ရှင်တို့အင်ရှင်တို့တကားဖွင့်ပေးပါသူညီမတို့ကတော့ကြောင်မအတန်မသေးပဲနဲ့တိတ်ဆိတ်ပြီးနေနေကြတယ်ဒါပေမဲ့တကားဖွင့်ပေးပါတော့ခါမကျောင်းနေအိမ်ထဲမှာလူရှိရဲ့တကားဖွင့်ပေးပါဖွင့်ပေးပါမပိတ်ညိုက်ချိုးပြဝင်လာပါမယ်ဆိုပြီးတော့အဲ့လိုချင်းကြောက်တော့အဲ့နဲ့အိမ်ကမပြောက်ကထွက်ပြီးတော့ဒါကိစ္စရှိလို့လည်းပါလဲဆိုတော့ကိုမြင့်အောင်နဲ့ကိုအောင်ကြီးကိုထုတ်ပေးပါတဲ့ဒီအိမ်မှာရှိတယ်ဆိုပြီးတော့တင်းပေးထားတဲ့လူရှိရဲ့ဆိုပြီးအဲ့လိုပြောပါတယ်အဲ့လိုထုတ်ခိုင်းတယ်ညီမတို့ကမရှိဘူးဒီအိမ်မှာမရှိဘူးလို့ပြောတော့မင်းတို့ထုတ်ပေးမလားမထုတ်ပေးလားမထုတ်ပေးဘူးဆိုရင်တကားချင်းချိုးပြီးဝင်လာမယ်လို့ပြောပါတယ်တနက်နဲ့တနက်နဲ့လည်းဖြစ်ပါမယ်လို့ပြောရဲဆိုအနောက်ဆုံးအဖေနဲ့ကွာအိမ်မှာကလေးရှိတယ်တကူးချင်းမှတောက်လို့သူတို့ထလာသေးတယ်ထလာသေးရတယ်မတော်မေးရခဏလေးတော့ကိုလိုဘာကြောင့်လဲဘာကြောင့်လာခေါ်လဲဝရန်ကြဆိုတော့အဲ့ဒါလေအခုချိန်မှလာမမေးပါနဲ့လူတွေပဲခေါ်ပါပါမယ်တဲ့လူတွေပဲလိုက်ခဲ့ပါတဲ့လောကမရိုက်ပါဘူးသူတို့ကတိပေးပြီးတော့ခေါ်ပါတဲ့အခုသူတို့မျိုးတော်ခမကိုခေါ်ပါကြတယ်လမ်းကလူတွေကနောက်ပိုင်းလိုက်သွားကြတယ်လိုက်သွားကြတဲ့ချိန်မှာတော့သူကဘာကြောင့်လဲဆိုတာမပြောပြဘူးတဲ့အကောင်ပြန်မယ်7မိနစ်အချိန်ပေးရမပြန်လို့ရှိရင်ပြစ်မယ်ဆိုပြီးသူတို့မျိုးတော်ခမကိုပြန်ချင်းကြောက်တယ်အဲ့ရပုတ်ကလူတွေကပြန်ပြေးလာကြရတယ
်ဘာကြောင့်ဖမ်းတယ်လို့တော့ထင်လဲ
ညီမထင်တာတော့ညီမတို့ကဒီနန်းထဲမှာလုံကြောင်းဆိုလည်းအပြေးဝလုံပေးရပြီညီမတို့ကအနက်ဒီပါတီဝင်နေလဲဖြစ်တယ်ပြီးတော့ဟိုဆန္ဒပြကြောင်းသားရပါလေလက်ထိပ်မှာညီမတို့လက်ထိပ်မှာပြလို့ရှိရင်အရေးကြောင်းသူပြေးပြီဆိုညီမတို့ကတကားလေးဖွင့်ပြီးရဲ့အိမ်နေပြီညီမတို့ကဥဆောင်ပုံစံဖြစ်နေအဲ့လိုကြောင်းတော့ထင်တာပဲ
ဘယ်အဖွဲ့ကဖမ်းသွားတာလဲ
အဖွဲ့ကဖမ်းသွားလဲဆိုတော့သူတို့လေဘင်းတပ်ညီတွေပါတယ်စစ်သားတွေပါတယ်တော်ရရဲတွေပါတယ်ဘယ်ကိုဖမ်းသွားလဲဆိုတော့အမညီမရောင်မပြောက်ကတော့ညီမကလိုက်မယ်ဆိုပြီးအဲတဲ့လိုက်သွားလိုက်သွားတော့မျိုးတော်ခမနဲ့ရောက်တော့သူတို့ဒီရဲဝင်တော့မယ်တဲ့အမကမလိုက်ပါနဲ့ဆိုပြီးတော့သူ့ကိုကြားခိုင်းလိုက်ပါတယ်ဟုတ
်ညီမအဖေနဲ့အကိုနှစ်ယောက်စလုံးက NLD ပါတီဝင်လား
သူတို့နှစ်ယောက်ဆိုတော့ညီမတို့တအိမ်လုံးတော်တော်များများအကောင်လာပါတီဝင်နေပါဟုတ်အ
ဲ့တော့အခုလိုဖမ်းဆီးသွားတဲ့အပေါ်မှာရောဗာများပြောကျင်တယ
်တော့မတရားဘူးဘလို့မှသူတို့ကျော်လည်းတော်လို့မရဘူးအိမ်ထဲဝင်မယ်အဲတဲကလည်းချင်းကြောက်တယ်အိမ်မှာလည်းကလေးရငငယ်လေးအများကြီးပဲအကုန်လုံးကလက်မငုံနေကြအကုန်လုံးကအမရောအမေကလည်းရောဂါနဲ့အမေကလည်းငုံနေ
တယ်ဒါပြင်39လမ်းမှာနေထိုင်တဲ့ NLD ပါတီဝင်တဦးလည်းမင်းညကဖမ်းဆီးခံလိုက်ရတယ်လို့သူမကပြောပါတယ်တစ်ချိန်ထဲမှာပဲဗဘဲရန်မြို့နယ်လမ်း30နဲ့တောင်ပွင့်မြို့နယ်အတွင်းကအာတော့ကရက်ွက်တွေဘက်မှလည်းဝင်ရောက်ဖမ်းဆီးတာတွေနဲ့ပြစ်ခတ်မှုတွေရှိတာကို Facebook လူမှုကွန်ရက်တွေမှာတင်ထားတဲ့ video file တွေမှာတွေ့နေရပါတယ
်။အကုန်တက်နေရပဲဒီကိန်းကို
။ဆန်းကြောင်မြို့နယ်ဘက်မှာလည်းလုံခြုံရေးတပ်ဖွဲ့ဝင်တွေဟာကားအဆင့်20လောက်နဲ့ရောက်လာခဲ့ပြီးတော့မုံမခလန်းကရက်ချေးအုပ်ချုပ်ရေးမှူးတယောက်ကိုဝင်ရောက်ဖမ်းဆီးခဲ့တယ်လို့ဆန်းကြောင်မြို့နယ်မှာနေထိုင်သူတဦးကပြောပါတယ်။ကိုယ်နို
င်ကိုယ်နဲ့ဆန်းနိုင်မှုကြားလာမှာတော့မမကလာတော့ဝင်အောင်ပြင်ပါကြ။အဲ့မှာရေတက်ပြောက်ရှိနေကြ။တော်တီစုကပြန်လာတဲ့ရေတက်ပြောက်ကိုဝင်အောင်အန်ကြီးကိုကျွတ်လာကြ။အဲ့မှာအဲ့ဒီကမရှိတော့ဘူးကြ။အဲ့ဒီကရှောင်းဖောင်းပြီးတော့ပြေးသွားတယ်ကြ
။ဆေးဥကြွေးကောင်စီက NLD ပါတီဝင်တွေအနေနဲ့ပြည်ထောင်စုလွတ်တော်ကိုစားပြုကော်မတီ CRPH နဲ့ပတ်သက်ခြင်းမရှိဘူးဆိုတာကိုမနေ့မတ်လ6ရက်နေ့မှာနောက်ဆုံးထားပြီးအကြောင်းကြားဖို့ပြောကြားထားတာဖြစ်ပြီးတော့အဲ့လိုအချိန်မှာပဲအခုလိုမျိုးညဘက်ဒီမှာဝင်ရောက်ဖမ်းဆီးတာတွေလှုပ်ဆောင်လာနေတာပါ။ရင်းညံစွာဆန္ဒပြတဲ့သူတွေကိုအကြမ်းဖက်နှိမ်နှင်းမှုတွေဥပဒေမဲ့ဖမ်းဆီးမှုတွေကိုရပ်တန့်ဖို့ကုလသမဂ္ဂနဲ့အမေရိကန်အပါအဝင်နိုင်ငံတကာအတိုင်းအဝန်ကတိုက်တွန်းနေတဲ့ကြားမှာပဲမြန်မာလူမျိုးရေးတပ်ဖွဲ့တွေကဆန္ဒပြတဲ့သူတွေကိုနှိမ်နှင်းမှုတွေဖမ်းဆီးမှုတွေကိုဆက်လုပ်လာနေတာဖြစ်ပါတယ်ခင်ဗျာ။ကျွန်တော်ရန်နိုင်ပါ
။စန္ဒော်ဝင်းမပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းတဲ့လုပ်ရက်နဲ့နောက်ဆက်တွဲဆန္ဒပြသူတွေကိုအကြမ်းဖက်ဖြိုခွင်းမှုတွေကိုမကျေနပ်မှုတွေကြောင့်အာဏာပိုင်တွေကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေမှာပူးပေါင်းလာတဲ့ရဲတပ်ဖွဲ့ဝင်တွေလည်းတိုးလာနေပါတယ်။နိုင်ငံတဝန်းကအာဏာသိမ်းမှုဆန့်ကျင်လှုပ်ရှားမှုတွေမှာပူးပေါင်းပါဝင်လာကြတဲ့ရဲတပ်ဖွဲ့ဝင်600ကျော်လောက်ရှိမယ်လို့ခန့်မှန်းထားပြီးချင်းပြည်နယ်ကရဲတပ်ဖွဲ့ဝင်5ယောက်ဟာဆိုရင်လည်းလုံခြုံရေးအတွက်အိန္ဒိယနယ်စပ်ကိုတင်းဆောင်ခဲ့ကြတဲ့အကြောင်းပြောပြပါမယ်။ချင်းပြည်နယ်ဖလန်းခရိုင်ဝေဘူလာမြို့ရဲစခန်းကနေထွက်ပြေးခဲ့ပြီးတနေ့စောင့်ကြာနေညကအိန္ဒိယနယ်စပ်မီဇိုရန်ပြည်နယ်ချန်ဖိုင်းမြို့ကိုရောက်လာခဲ့တဲ့ဒီရဲတပ်ဖွဲ့ဝင်5ဦးတည်းကတူက
ရဲတပ်သားလည်းမခေါ်ဘူးကျွန်တော်တို့ကရှီရနာဘုံမှာဆိုပြီးတော့လက်နက်တွေထားကြပြီးတော့ဒီကချင်းတွေရှိမှာစ si dua cari naturu betul nasi si dem wenpu kali dua nasi biru satu lagi kali yau jama si dem kongsong nasi biru alam guna cincin
ini ama aku yaitu pawai lunge ngau lungo India nasi ti kiri shaw kongga momo pusing pinai gede kebiasaan le pisu ko ni menga ဒီကောင်ရှိအောင်လို့ဒီလိုစီရင်နေတယ်သူတို့ဆိုကြတယ်အင်ဂျင်နီယာတွေအင်ဂျင်နီယာတွေရှောင်းခိုင်းနေကြအင်ဂျင်နီယာတို့အတွက်ဘယ်ကမှရှိရကျွန်တော်လည်းမရှိဘူးမရှိတော့ဘူးတော့ကိုနေပြီးရတယ်အဲ့ဒါပါကြောင့်အခုလို့ဒီစီဒီအမ်လို့ရှာမှုမှာပါဝင်ဖို့ဆုံးဖြတ်ခဲ့ရပါလေလို့မေးရမှာရဲတပ်သားလာနေခေါ်က
စီအာနာတင်းလို့အောက်မှာဒီလိုခုခုမပန်းဖို့ဆက်တော့မကန်ဆန်းလာလို့
အခုလိုစီဒီအမ်မှာပါလာခြင်းအကြောင်းရင်းကိုဒီရဲတပ်ဖွဲ့ဝင်၅ဦးတည်းကနောက်အမည်မဖော်လို့သူတဦးကတော့တော်တော်တော်စီဒီအမ်လို့လုပ်သွားလို့ဒီညစီရင်တော်မဟုတ်ဘူးလေကျွန်တော်တို့ကတော့ဟိုရှေ့အာနာလေးအောက်မှာပါဝင်မထားဆောင်ချင်လို့ကိုယ့်အကူနဲ့အဲ့လိုစီဒီအမ်ထဲဝင်လာတယ်ကိုအခုဒီဖလန်းခရိုင်ရဲစခန်းကနေထွက်ပြေးလာသူတွေကိုအိန္ဒိယဘက်ကနေမြန်မာပြည်ကိုပြန်ပို့ရေးမြန်မာအာဏာပိုင ား
မင်းတို့လုံတာပေါ်ဟာပြီဂျေဆန်ဖွဲ့ကြီးလည်းပေါ်ဟာပြီငါဆက်တယ်မင်းတို့လက်နက်မဲ့ပြည်သူတွေကိုဒီလိုလုံတာလက်နက်ကြီးတကားကားနဲ့တက်ရဲတာကြက်ရဲတာအဲ့ဒါတက်ပြီလားမင်းတို့ပြစ်တဲ့ကြီးစံတွေကထိသွားတဲ့လူငယ်လေးတွေတင်မကဘူးပြည်သူတရက်လုံးရဲ့အပေတဲ့ရင်သေးကိုပါထိသွားပြီအချင်းရှိသေးတယ်နောက်သားရကြပါငါတို့စီစီအန်လုပ်တယ်ဆိုတာကဒီလိုဒီပုံစံနဲ့မတရားခိုင်းတော့မယ်ဆိုတာငါတို့ကသိတယ်အဲ့ဒီခိုင်းတာကိုလည်းမလို့ခြင်းဘူးပြည်သူတွေလိုလားတဲ့ကိစ္စကိုလည်းငါတို့လိုလားတယ်လူငယ်တွေရဲ့အနာဂတ်ကိုလည်းလိုလားတယ
်တကယ်တော့အခုလိုဆန္ဒပြဝဲတွေကိုပို့ဖို့အကြမ်းဖက်နေနေလာချိန်မှာရဲတပ်ဖွဲ့ဝင်တွေလည်းစီဒီအမ်လှုပ်ရှားမှုမှာပို့ဖို့ပါဝင်လာနေကြပြီးတရားပြည်နယ်မှာဆိုအတော်များလာနေကနေပြည်တော်မန္တလေးနဲ့တခြားမြို့ကြီးတွေမှာလည်းဖြစ်လာနေပါတယ်ခင်ဗျာကျွန်တော်ဝင်းမင်ပ
ါ UN မြန်မာပိုင်းစီစဉ်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားထုတ်လွှင့်ချက်တွေကိုအချိန်မရွေးကြည့်ရှုနားဆင်နိုင်မှု VOA Mobile App အသစ်ကို Smartphone တွေမှာ download ယူနိုင်ပါပြီ Android Phone တွေအတွက်ဆိုရင် Google Play နဲ့ iPhone တွေအတွက် Apple App Store တွေမှာ VOA Burmese ဆိုတဲ့ app ကို download လုပ်နိုင်ပါတယ် VOA မြန်မာဌာနဆိုတဲ့ logo နဲ့ဖြစ်လို့ရှာဖွေရတာလွယ်ကူပါတယ်ဒီ application ကနေ VOA အစီအစဉ်တွေကိုဓာတ်ရိုက်နားဆင်ကြည့်ရှုနိုင်တဲ့အပြင်ကိုနှစ်သက်ရာအချိန်တိုင်းမှာလည်းသတင်းဆောင်တွေအပတ်စဉ်ကဏ္ဍတွေကိုနားဆင်ဖတ်ရှုနိုင်ပါတယ်ခင်ဗျာ
ကျွန်တော်ညောင်ဝင်းအောင်ပါခင်ဗျာမြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတဲ့အကြမ်းတဲကိုကျော်လွှားလွန်မြောက်နိုင်ဖို့ဘာတွေကူညီလှုပ်ဆောင်သင့်တယ်လဲဆိုတာကို CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆဆာနဲ့အမေရိကန်ပြည်ထောင်စုရောက်ချင်းတိုင်းသားလူမှုအဖွဲ့အစည်းခေါင်းဆောင်တွေမတ်လ6ရက်နေ့ကအွန်လိုင်းကတဆင့်ဆွေးနွေးခဲ့ကြတဲ့အကြောင်းကိုတင်ပြချင်ပါတယ်။နေ့စဉ်နဲ့အမျှလမ်းမရီပေါ်ထွက်ပြီးငြင်းငြမ်းစွာဆန္ဒပြနေတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတပ်ဖွဲ့ဝင်တွေကပြစ်ကတ်နှိမ်နှင်းဖြိုခွဲမှုဆက်လုပ်နေတာကြောင့်ဒီအကြံတဲအ мян အဆုံးသက်စီရေးနဲ့အနာဂတ်မှာညဉ့်ညံ့တဲ့ဖက်ဒရယ်ပြည်ထောင်စုတရက်ပေါ်ပေါက်လာစီရေးအတွက် CRPH ရဲ့ကုလသမဂ္ဂဆိုင်ရာအထူးကိုယ်စားလှယ်ဒေါက်တာဆော်ဆာနဲ့အမေရိကန်ရောက်ချင်းတိုင်းသားခေါင်းဆောင်တွေကြားစနေနေ့မနက်9နာရီဝန်းကျင်မှာအွန်လိုင်းကတဆင့်ဆွေးနွေးခဲ့ကြတာဖြစ်ပါတယ်မြန်မာနိုင်ငံရဲ့လက်ရှိနိုင်ငံရေးအကြံတဲမှာတိုင်းသားလက်နက်ကိုင်တပ်ဖွဲ့ EEO တွေ CRPH နဲ့နိုင်ငံရေးပါတီတွေကြားဟန်ချက်ညီညီဘယ်လိုလှုပ်ဆောင်သင့်တယ်လဲဆိုတာကိုဝိုင်းဝန်းဆွေးနွေးခဲ့ကြတာဖြစ်တယ်လို့ဆွေးနွေးပွဲမှာပါဝင်သူတူဖြစ်တဲ့အင်ဒီယားနာပြည်နယ်မြန်မာအမေရိကန်လူမှုအသင်း BACI ရဲ့အမှုဆောင်ဒါရိုက်တာကိုအီလိုက်ဇာဘာနီကပြောပါတယ
်စိတ်အနာသိမ့်တဲ့အချိန်မှာဂျီတောင်စုထွတ်တော်ကိုယ်စားလှယ်ပြကော်မတီ CRPH နဲ့ EAU ပေါ့တိုင်းဒါလည်းနဲ့ကဖွဲ့စည်းရနိုင်ငံကြီးပါတီရ CSU စီရဒီဟာတွေကျွန်တော်တို့ကအားလုံးကျွန်တော်တို့စဉ်လုံးငြင်းညွတ်စွာနဲ့ဒီနိုင်ငံကြီးရင်မှချိတ်ရောက်အောင်ကိုပါတယ်မှာကျွန်တော်ပူတွဲရမလဲဒီလိုဟာလေးတွေကိုကျွန်တော်ဆွေးနွေးပါတယ်ဒီအချိန်မှကအရေးကြီးတဲ့အချိန်ဖြစ်တယ်မြန်မာပြည်သူလူထုအားလုံးပါဝင် တော့ဒီဖက်မှာရောက်နေတဲ့နိုင်ငံတကာအတိုင်းဝိုင်းကနေပြီးတော့မှဒီ key stakeholders တွေအကြမ်းမှာကျွန်တော်ဘယ်လိုလုပ်နိုင်မလဲဘာလုပ်သင့်တယ်လဲဆိုတဲ့ဟာတွေကိုကျွန်တော်တို့ဆွေးနွေးသွားတာဖြစ်တယ်
။မြန်မာပြည်သူတွေနေစဉ်ရက်ဆက်ကြုံနေရတဲ့အကြမ်းဖက်တပ်ဖြတ်ခံရမှုကိစ္စကြော်လွှမ်းနေမှုကုလသမဂ္ဂလူညွန့်ရေးကောင်စီမှာဘာတွေလှုပ်ဆောင်နေသလဲဆိုတာကိုဒေါက်တာဆာဆာကရှင်းပြတဲ့အကြောင်းအွန်လိုင်းဆွေးနွေးပွဲမှာတက်ရောက်ခဲ့သူမေရီလန်းပြည်နယ်ချင်းတိုင်းသားအဖွဲ့ခေါင်းဆောင်ဦးစုသုံးမုံကပြောပါတယ်
။သူကအခုလက်ရှိမှာ UN Security Council ကုလသမဂ္ဂလူညွန့်ရေးကောင်စီမှာသူတင်ပြတဲ့အချက်တွေကိုကျွန်တော်တို့ကို briefing ပေးတဲ့ဒီ UN လူချင်းကောင်စီလမ်းကြောင်းတစ်ခုထဲမှာဟောပေးတဲ့တခြားမိသားစုလည်းသူတို့ကြိုးစားနေပါတယ်ဆိုတာလည်းသူပြောပြပါတယ်ဆိုတော့ဒီတစ်ခါပထမဆုံးအချိန်ဆိုတော့เนาะသူနောက်မှပြန်ကြည့်မယ်လို့သူပြောတယ်ပြီးတော့ကျွန်တော်တို့ဖက်ကလည်းတတ်နိုင်ဆုံးကူညီပါမယ်ကျွန်တော်အားပေးပါတယ်လို့ကျွန်တော်ပြောပါတယ်ကျွန်တော်တို့ကတော့ဒေါက်တာဆာဆာအနေနဲ့ဒီ CRPH ကိုယ်စားလှယ်နေတဲ့အခုလောလောတာကျွန်တော်တို့ကတော့အားပေးတယ်ဆုလက်ဆုတောင်းပေးပါတယ်လို့သူကကျွန်တော်ပြောပါတယ
်အမေရိကန်ပြည်တော်စုမှာအခြေချနေထိုင်ကြတဲ့တောင်ကနန်းရှိတဲ့ချင်းတိုင်းသားတွေအနေနဲ့မြန်မာနိုင်ငံရေးကြိုးပမ်းမှုတွေမှာအားပေးကူညီကြဖို့ကိုယ်တိုင်ကလည်းချင်းတိုင်းသားတူဖြစ်တဲ့ဒေါက်တာဆဆာကစနေနေ့ဆွေးနွေးပွဲမှာတိုက်တွန်းသွားပါတယ်ခင်ဗျာ
မင်္ဂလာပါရှင်မြန်မာနိုင်ငံတော်မှာရှိတဲ့လူ့အခွင့်အရေးနဲ့ပတ်သက်တဲ့အကြောင်းအရာတွေကိုတင်ဆက်ပေးနေတယ်။ဒို့တန်ပတ်စင်ပေါ့ကတ်စီစဉ်ကနေကြိုဆိုပါရစေ။ဒီစီစဉ်ကို Frontier မြန်မာနဲ့ Foundation Hero တွေတို့ကပူးပေါင်းတင်ဆက်ကြတာဖြစ်ပါတယ်။ဒီတစ်ပတ်မှာတော့ဆန္ဒပြပွဲတွေမှာစစ်ကြောတဲ့ရဲတွေကအကြမ်းဖက်ဖြိုခွင်းတာတွေများလာတယ်ဆိုတဲ့အကြောင်းအရာကိုပြောပြပေးမှာပါ။ဆန္ဒပြသူတွေကမြေပြင်မှာဆုံးဖြတ်ချက်ခတ်ခိုက်မှမာနဲ့ပိုပြီးဆန္ဒပြလာတာနဲ့အတူစစ်တပ်ကလည်းဒဏ်ရာရရှိစေနိုင်တဲ့လက်မှတ်တွေအပါအဝင်ပေးစေနိုင်တဲ့လက်မှတ်တွေကိုထုတ်သုံးလာပါတယ်။အဲ့ဒီလိုအကြမ်းဖက်ဖြိုခွဲမှုတွေကြောင့်လူအများအပြားသေဆုံးခဲ့ရပါပြီ။ဒီဆောင်မကိုဒို့အတန်နဲ့ဒဝဲဝက်ကပူးပေါင်းတင်ဆက်ထားတာဖြစ်ပါတယ်
။ဆောင်မအတွင်းအင်တာဗျူးဖြေဆိုသူတွေရဲ့အမိကိုလုံခြုံရေးအခြေအနေတွေကြောင့်ပြောင်းလဲအသုံးပြုထားပါတယ်။သေဆုံးနေတဲ့ကိုလွန်လွန်ဦးရဲ့ဒီမှာ73နှစ်အရွယ်သမီးကလေးသူ့ရဲ့ဇနီးနဲ့သူ့မိခင်တို့ထိုင်နေပြီးသူ့မိခင်ကတော့တွတ်တွတ်ပြောပြီးငိုကြွေးနေပါဗျ။မကြခင်မှာတော့အလောင်းကိုဇဟာတုတ်တန်ကိုပို့ဆောင်တော့မှာပါ။ကိုလွန်လွန်ဦးကဖေဖော်ဝါရီလ28ရက်နေ့ကတဝယ်မြို့နယ်မှာဒီမိုကရေစီရရှိရေးအတွက်ဆန္ဒပြနေစဉ်အတွင်းရဲဘက်ကအကြမ်းဖက်ဖြိုခွင်းတာကြောင့်ကြီးစံထိမှန်သေဆုံးခဲ့ရသူတွေကတက်ဦးဖြစ်ပါတယ်။
တော်တော်ယူမျိုးတင်နေတော့ကွအစ်စိအင်းတော့တော်တော်ပါပါပလေးတာဆုံးသွားတာကိုတိလိုက်တဲ့အချိန်မှာယူဘလိုတော့ဖြစ်သွားပြီးတော့အင်ရှိအိမ်တော့ပတ်ပတ်ပြီးတော့ပြေးသမီးတွေကိုခေါ်ပြီးတော့နေ့ကိုဆုံးသွားပြီပေါ့အတော်ယုံတော့မယုံနိုင်ဘူးယောက်ျားဖြစ်တဲ့သူကဖုံးဆက်လိုက်တယ်ဒါတည်သွားပြီတဲ့အမလေးဒီလိုစကားတွေငါ့ကိုမပြောပါနဲ့ဘာဖြစ်လို့ဒီလိုစကားတွေလာပြောနေတာလဲတကယ်တည်သွားတာလို့ပြောတာတော့မယုံဘူးတာဆွဲခေါ်လာပြီးကြည်မတည်သေးဘူးငါစီကနေ၈နိုင်ခွဲမှထွက်သွားတာ9နိုင်ခွဲတာနဲ့ငါသားတည်သွားပြီလို့ဘလို့လာပြောနေကြတာလဲတကယ်တည်သွားပြီလို့ပြောတာတော့လောကမယုံ10နိုင်လောက်မှရန်စိတ်ဖိစီးမှုတွေများပြီးတော့သွေးတိုးတက်ပြီးတော့ဒိဋ္ဌိလစ်သွားလို့မယ်ရီလန်းစစ်ရုံကိုတင်လိုက်ရတယ်2နိုင်လောက်မှတတိပြန်ရလာတာပေါ့နော်အတော်တတိရလာတာနဲ့သားရဲ့အလောင်းကရင်ခွဲရုံရောက်သွားပြီတဲ့
တည်ဆုံးတဲ့သူရဲ့မိခင်ဖြစ်သူဒေါ်ရင်ကြီးကပြန်ပြောပြတာပါတဝဲမှာနေထိုင်တဲ့အသက်34နှစ်အရွယ်ကိုလွန်လွန်ဦးကအဲ့ဒီတုန်းကလက်လုတ်တိုင်းကနဲ့ရှေးဆုံးကနေဆန္ဒပြခဲ့တာဖြစ်ပါတယ်။အကျန်းဖက်ဖြိုခွင်းချိန်မှာကြည်ကတိုင်းကကိုဖောက်ထွက်ပြီးတော့ရင်းညွန့်ကိုထိမှန်ကကြောအထိပောက်သွားတယ်လို့မျက်မြင်သက်သေတွေကဆိုကြပါတယ်။တေဆုံးတဲ့သူရဲ့အသေးစိတ်အချက်အလက်ကိုတော့ဒို့တန်ကဆရာဝန်နေစီမှာတိကျအတိမပြုနိုင်သေးပါဘူး။ကိုလိုလင်ဦးတေဆုံးပြီးနောက်တရက်မှာတော့အတုပတရားနာနေချိန်မှာလာရောက်ဂုံပြူတဲ့ပြည်သူတွေလာရောက်မှုများပြတဲ့အတွက်လူစုလူဝေးဖြစ်တဲ့ဆိုပြီးရဲတပ်ဖွဲ့ကအတုပအိမ်ရှိတဲ့လမ်းကိုမျက်ရည်ရုံဘုံ6လုံးနဲ့ပိတ်ခတ်ခဲ့ပါတယ်။အဲ့လိုပိတ်ခတ်မှုတွေကြောင့်တရားပေးနေတဲ့တန်ဃာတော်တွေတောင်လူဝေဝိတ္ထုတွေကိုမယူဘဲပြန်သွားခဲ့ရပါတယ်။အဲ့လိုဖြစ်ပျက်တွေကြောင့်မိသားစုကနေပြီးအတုပပို့တဲ့နေ့မှာလူအများပြားမလာရောက်ကြဖို့အတွက်မေတ္တာရက်ခံခဲ့ပါတယ်။ဒါပေမဲ့လည်းအတုပချတဲ့ရက်မှာတော့အိမ်မှာလူအနေငယ်သာလာကြပေမဲ့တုတ်တန်ကိုပို့ဆောင်တဲ့လမ်းတစ်လျှောက်မှာတော့လူထောင်နဲ့ချီလမ်းမထက်မှာဆောင်ဆိုင်နေပြီးတော့လိုက်လံပို့ဆောင်ကြပါတယ်။တချို့ကလည်းငိုကြွေးကြပြီးတော့တချို့ကတော့လက်သုံးချောင်းထောင်နဲ့တင်ကြီးသားနဲ့ဂုံပြူကြွေးကြော်တာတွေရှိခဲ့ပါတယ်။ နိုင်ငံတွင်းဆက်အနာရှင်ရဲ့အကြမ်းဖက်ဖြိုခွင်းမှုတွေကြောင့်မက်ရှ်လ9ရက်နေ့အထိတည်ဆုံးသူက50ဦးထက်မနည်းရှိနေပါပြီ။အစပိုင်းမှာတော့ငိမ့်ချန်းစွာဆန္ဒပြတဲ့သူတွေကိုမျက်ရည်ရိုးပုံးတွေအတန်ပုံးတွေရာဘာကြီးတွေနဲ့အကြမ်းဖက်ဖြိုခွင်းရာကနေအခုနောက်ပိုင်းမှာတော့ကြီးအစ်စ်တွေကိုအုံပြုပြီးဖြိုခွင်းလာတာဖြစ်ပါတယ်။အာနာသိန်းစစ်ကောင်စီကနေငိမ့်ချန်းစွာစူဝေးခွင့်အခွင့်အရေးကိုပိတ်ပင်နေဆိုတာမျိုးထုတ်ပြန်ကြေညာထားတာမရှိပေမဲ့ညမထွက်ရ144အမိန့်ကိုကြေညာခဲ့တယ်လို့လူ9ဦးနဲ့အထက်စူဝေးခွင့်ကိုလည်းတားမြစ်ထားတဲ့အတွက်ဖြိုခွင်းပိုင်ခွင့်ရှိတယ်ဆိုတဲ့သဘောမှရှိနေတယ်လို့ဥပဒေပညာရှင်တွေကသုံးသပ်ကြပါတယ်။လူစုခွဲတော့မယ်ဆိုလို့ရှိရင်အတိကယုံနှိမ်နှင်းရေးလက်ဆွဲဥပဒေအတိုင်းကြီးညာချက်ထုတ်ပြန်တာစီချတာအတန်ပေးတာရာဘာကြီးကိုအသုံးပြုတာတွေအစသဖြင့်အဆင့်ဆင့်လှုံ့ဆော်ရမှာရှိတယ်လို့ဥပဒေပညာရှင်တွေကပြောပါတယ်။ဒီလိုဥပဒေကိုဆန္ဒပြသူတွေကပြည်သူပိုင်ပစ္စည်းကိုဖျက်ဆီးတာတွေဘေးပတ်ဝန်းကျင်ကိုအနှောက်အယှက်ဖြစ်စေတဲ့အခါမျိုးမှာသာအသုံးပြုခွင့်ရှိရလို့ဆိုပါတယ်။ဒါအပြင်ဖမ်းမိတဲ့သူတွေကိုလက်နက်အသုံးပြုပြီးအသက်သေစေတဲ့အထိဥပဒေကအခွင့်ပြုမထားပါဘူး။ဒါပေမဲ့လည်းဆန္ဒပြတဲ့သူတွေကိုနှိမ်နင်းတဲ့အခါမှာတော့
တခုလောက်တော့မှဆိုတဲ့အတိမပေးဘူး။ပုံနဲ့ခိုင်းတဲ့တိုင်းဆိုရယ်။နောက်ပြီးတော့အကျင့်မကောင်းတာတခုရှိတယ်။တနက်ရှိတိုင်းလက်နဲ့အားကိုပြီးတော့တနက်နဲ့ထုတ်ထုတ်ချင်တယ်မကြခလား။၆တဲ့ပုံတည်းညီမလား။
တိုင်းသားတပိတ်စစ်ကြောင်းမှာဥဆောင်သူတူဖြစ်တဲ့ထက်အောင်လင်းကပြောပြခဲ့တာပါ။ကုလသမဂ္ဂအတွင်းရေးမှူးချုပ်အထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဗန်ဂျနာရဲ့ပြောပြချက်အရရရှိထားတဲ့ဗီဒီယိုတွေကိုကျွမ်းကျင်တဲ့သူတွေကိုပြတဲ့အခါမှာလက်နက်တွေကတိတ်ပြီးတော့မသေးကွဲပေမဲ့ကိုမမလိုမျိုးဆက်တနက်အငယ်စားတွေပါဝင်တယ်လို့ပြောထားပါဗျ။ဆက်တနက်တွေကိုအသုံးပြုတယ်လို့ပြောဆိုနေကြတယ်။မြောက်ကလာဆန္ဒပြပွဲမှာပါဝင်သူအသက်24နှစ်အရွယ်ကိုမိုးဟင်းက
မြောက်ကလာမှာကျောင်းဝိုင်းဟာလုံးဝချက်ချင်းလုံးပြတာသူကအဝိုင်းပန်းနဲ့နာမရောက်ခင်လာတဲ့ကြောင့်သူစပြီးတော့ဆက်တနက်တွေနဲ့ပြတယ်။ပြတဲ့အချိန်မှာကျွန်တော်မျက်စိရှိရင်ပထမဆုံးတယောက်ထိတယ်။ထိတော့အဲ့ဒီကတယောက်ထိသွားပြီထိသွားပြီဆိုပြီးတော့အဲ့ဒီဟိုအဝိုင်းကအရင်တော့မဟာနဲ့ကစီအခုကကစီလည်းမကြည့်အဲ့ကစီရှိရဲ့ရှိတဲ့မှာတယောက်ထိပဲပြီးတော့အဲ့နောက်မှာလူတွေအုံကြီးကြံနေတယ်ကျန်နေကျွန်တော်တို့ကတက်တက်တာပေါ့တက်တော့အဲ့တယောက်ပြီးတော့နောက်တယောက်နဲ့တောက်လျှောက်တော့လျှောက်ထိတာကျွန်တော်မျက်စိရှိတယ်လို့ပြောတော့လောက်လို့ဟိုလိုတိုင်ရိုင်းလိုက်လူတွေချမ်းပြီးပြေးပြေးတာလူတွေအများကြီးဆက်သွားပြီးတော့ငါတို့မနိုင်တော့ပြေးကြဆိုပြီးအကုန်လုံးသူဟိုမရရအောင်ခွဲပြီးပြေးတာ
ဆန္ဒပြတဲ့သူတွေကိုဖြိုခွင်းရမှာလဲဖမ်းမိတဲ့သူတွေကိုရိုက်နှက်ကန်ကြောက်ထိုးချိတ်တာတွေလည်းရှိပါတယ်။ကယ်ဆယ်ရေးလုပ်ငန်းတွေကိုလှုံ့ဆော်နေတဲ့သူတွေကိုပါထိုးချိတ်ရိုက်နှက်တာတွေကိုလည်းတွေ့ရပါတယ်။လက်နက်မဲ့ငိမ့်ချန်းစွာဆန္ဒပြသူတွေတက်ဖြတ်ခံရတာဒဏ်ရာရရှိတာတွေကလုံးဝလက်ခံနိုင်စရာအကြောင်းမရှိဘဲနဲ့ဒီလိုကြမ်းဖက်မှုတွေကိုကျူးလွန်သူတွေကိုထိရောက်စွာအရေးယူရပါမယ်လို့မြန်မာနိုင်ငံဆိုင်ရာကုလသမဂ္ဂညှိနှိုင်းရေးမှူး Ola M Grant ကပြောကြားထားပါတယ်။ဆန္ဒပြနေစဉ်အတွင်းမှာလည်းလူအများပြားကိုဖမ်းဆီးတာတွေရှိနေပြီးတော့နိုင်ငံရဲ့အကျဉ်းသားများအကူအညီဆောက်ရှောက်ရေးအသင်း AAPP ရဲ့ထုတ်ပြန်ချက်အရဆိုရင်မက်ရှ်လ3ရက်နေ့ထိဖမ်းဆီးတရားစွဲဆိုပြစ်ဒဏ်ချမှတ်ခံထားရသူပေါင်း1498ဦးရှိနေပါပြီ။ဖမ်းဆီးခံထားရသူတွေကအများစုကိုတော့ပုံမှန်905ကကြီးနဲ့တရားစွဲဆိုထားပါတယ်။ဖမ်းဆီးခံထားရသူတွေမှာတချို့ဆိုရင်ဘယ်နေရာကိုရောက်နေမှမသိရရှိတဲ့အတွက်တရားစွဲဆိုခြင်းမတိုင်မီရရှိတဲ့အခွင့်အရေးကိုချိုးဖောက်ခံနေရတယ်လို့လိုက်လံကူညီပေးနေတဲ့ဥပဒေပညာရှင်တွေကပြောပါဗျ။နေ့စဉ်ဆိုသလိုဆန္ဒဖော်ထုတ်တဲ့သူတွေကိုဖမ်းဆီးမှုတွေရှိနေပြီးတော့ရဲစခန်းတွေနဲ့အင်းစိန်အချင်းထောင်ရှိမှဆိုရင်ဖမ်းဆီးခံထားရတဲ့သူတွေအတွက်စိုးရိမ်တကြီးစိတ်ပူစွာနဲ့လိုက်လံမေးမြန်းနေတဲ့မိသားစုဝင်အများအပြားကိုတွေ့နိုင်ပါတယ်။မကြီးကြီးကသူ့ခင်ကတယောက်ပါသူမအမျိုးသားကဆန္ဒပြပွဲကအပြန်မီးပွိုက်မိနေတဲ့အချိန်မှာကားပေါ်မှာထိုင်နေရင်းအဖမ်းခံရတာဖြစ်ပါတယ်
။မီးပွိုက်မိနေတဲ့အချိန်မှာသူကဟိုဂျဲဆက်ရောက်တော့ရှိတယ်။ကားကနေတင်းနေချင်လာပြီးတော့ဟိုမင်းတို့ဆဲလာလားပေါ့။သူက
အမေလေးမီးပွိုက
်ပါတမကျွန်တော်တို့မဆဲဘူးနော်။သူလည်းပြောတယ်။သူတို့မဆဲဘူးနော်။ပါမဟိုအတော်လေးပ
ါပါလေးလေးပါသူမလုံးသေးပါဘူးနော်သူမလည်းမသေးပါဘူးပေါ့ဘယ်လိုလဲကျွန်မတို့ကပြောင်းခါတမရပြီလားသူမောင်းဆုံးတဲ့ချိန်မှာသူမြောက်ဆုံးဆွဲချသွားရဲပေါ့နော
်အဲ့ဒီချိန်ဆက်ပြီးသူမခင်မောင်းနဲ့အဆက်အသွယ်ပြတ်သွားပါတယ်သူမခင်မောင်းတဲ့အတူခြေထုတက်ထားတယ်မတန်ဆွမ်းမျိုးသားပါပါရှိပြီးသူ့ကိုခေါ်ဆောင်သွားတဲ့အချိန်မှာတော့လဲကျသွားတယ်လို့သိရပါတယ်သူတို့အနေနဲ့တက်ဆိုင်ရရဲစခန်းတွေနဲ့အင်းစိန်အချင်းထောင်မှာလိုက်လံစုံစမ်းပေမဲ့အစအနမသိရသေးပါဘူး
သူချင်းဒီသူတို့ကမရှိဘူးလို့ဘူးကတပူဆိုတာပါ။နေပါလေထဲမှာရှိသေးတယ်လို့ပြောနေတာ။ဘာမှမဟုတ်တာဖြစ်ဘူးလေ။အခုကတကယ်ကဲသူတို့ထွက်လိုက်တာ။သူတို့ကပြုတ်လို့ရတာမဟုတ်ဘူးလေ။အခုကတနေရောင်သူတို့ညာရင်မူကြီးချတာကဲ။သူများတကရထောင်ထွက်ဆိုပြီးဝိုင်းချမှလေ။အဲ့လိုမျိုးအခြေအနေတွေလက်ရှိရုပ်ကထဲတော့တစ်သိမ့်ပေးမဝင်ဘူး။သူတို့ဒီမှာဖမ်းလာရဲဆိုတာအကြောင်းမဟုတ်ဘူး။နေပါတိရလို့ရှိ။ဟိုကမိုးချုပ်ပကြီးကြမှာသူတို့ကအဲ့လိုနေရာကြီးလိုက်ချ။ဟ
အခုတော့တတိနေထွက်တယ်လေဆေးထိုးပြီးရက်ွက်ထဲတွေဥလွတ်တာဆက်ပြီးတော့ခါကျရင်ဟိုကလောက်ဒီရလို့ဆိုကြောင်တောင်နဲ့ဆိုဝိုင်းရိတ်ခံရမှာ
ညမထွက်ရမင်းကိုည၈နာရီတက်မှတ်ထားပေမဲ့ရဲတပ်ဖွဲ့ဝင်တွေကလည်းဖမ်းဆီးထားတဲ့သူတွေကို၈နာရီနောက်ပိုင်းမှာပြန်ပြီးလွှတ်တာတွေရှိပါတယ်။ဒါကြောင့်ဖမ်းဆီးခံမိသားစုဝင်တွေကစိုးရိမ်မှုတွေရှိနေတာပါ။ဒါအပြင်ပခုတ်ကူမြို့မှာဆိုရင်လည်းရဲတွေကလမ်းတွေအပေါ်ဖုံးနေစစ်ဆေးမှုတွေပြုလုပ်နေပြီးတော့ဆန့်ကျင်တဲ့စာသားပါတဲ့ဖုံးတွေကိုသိမ်းဆည်းတာတွေရှိတယ်လို့ကိုရိုင်းကြုံတွေ့ရသူကိုအောင်ခိုင်ကပြောပြပါဗျ။ငင်းချမ်းစွာဆန္ဒပြနေတဲ့သူတွေကိုဘလို့ပဲဖမ်းဆီးပါစေဆန္ဒပြသူတွေကတော့တရက်နဲ့တရက်တိုးပြီးတော့ဆန္ဒပြနေစေဖြစ်ပါတယ်။ဒီမိုကရေစီတောင်းဆိုရင်ကြွေလင်းကြရတဲ့မိသားစုဝင်တွေကလည်းတိုက်ပွဲကိုဆက်လက်အားပေးနေစေဖြစ်ပါတယ်။နေ့စဉ်ဆန္ဒပြပွဲတွေမှာပါဝင်နေတဲ့အသက်24နှစ်အရွယ်ကိုမိုဟင်းကတော့
ကျွန်တော်လူငယ်တယောက်အနေနဲ့ကတော့ကျွန်တော်ဒီမိုကရေစီပြန်မရမချင်းကျွန်တော်တို့သဘောကျတဲ့အစိုးရပြန်မတက်မချင်းကိုဆန္ဒပြဖို့လေဟို online မှာရေးတာလေဟိုတက်နေမြပေါ့နေရာတကာနေကုန်ပါဝင်မှုကြိုးစားမှာပဲဟာဒီနေ့ဒီရောက်ရောက်ကျွန်တော်ဒီညနေနေတော့လာတယ်အဲ့ဒီဖိတ်ကြည့်ရှု
အခုတင်ဆက်ပေးခဲ့တဲ့အစီအစဉ်ကိုနားဆင်ကြကြရလို့ရှင်းနေမယ်လို့ဂျိုးအတန်ဖွဲ့သားတွေကပြောလင့်ပါတယ်ဂျိုးအတန်အပတ်စဉ်တန်ခွင့်အစီအစဉ်ကို Frontier မြန်မာ website နဲ့ Facebook စာမျက်နှာအပြင်ဂျိုးအတန် Facebook စာမျက်နှာ SoundCloud YouTube အင်ဂျင်တို့ကနေလည်းဝင်ရောက်နားဆင်နိုင်မှာဖြစ်တယ်လို့ဒီရေကထုတ်လွှင့်တဲ့ရေဒီယိုအစီအစဉ်မှာလည်းတနင်္ဂနွေည9:00ကနေ10:00အတွင်းနဲ့တနင်္ဂနွေနေ့မနက်6:00ကနေ10:00အတွင်းမှာလည်းနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုမြန်မာနိုင်ငံဆိုင်ရာနေသားလန်တယုံနဲ့ဆွစ်ဇာလန်ဖွံ့ဖြိုးရေးနဲ့ပူးပေါင်းဆောင်ရွက်ရေးအေဂျင်စီ STC ကပံ့ပိုးကူညီချပြီး Frontier မြန်မာနဲ့ Foundation Hero နဲ့တို့ကပူးပေါင်းတင်ဆက်ကြဖြစ်ပါတယ်။နောက်ပတ်ကမှလည်းစောင့်မျှော်နားဆင်ကြဖို့ဖိတ်ခေါ်ချင်ပါတယ်။ဒုတိယအစီအစဉ်ကိုနားဆင်ပေးတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။မင်္ဂလာရှိသောနေ့လေးဖြစ်ပါစေရှင်
။ခုတော့စနေနေ့ညပိုင်းအစီအစဉ်အတိုင်းတင်ဆက်နေကြဖြစ်တဲ့ Channel FFV Editor ကိုမှုတည့်ရဲ့မျက်မှောက်ရေးအစီအစဉ်ကိုနားဆင်ရဖို့ရှိပါတယ်ခင်ဗျာ
။မင်္ဂလာပါခင်ဗျာ။မြန်မာပြည်ရဆွေးနွေးကမ်းစီစဉ်ကနေကြိုဆိုလိုက်ပါတယ်မြန်မာနိုင်ငံမှာဒီဆေးရနာသိမ်းမှုကိုဆန့်ကျင်တဲ့လှုပ်ရှားမှုတွေကတော့အချိန်ကုန်ပြည့်ဆက်လက်ဖြစ်ပေါ်နေသေးဖြစ်ပါတယ်ဒီလိုပဲမြန်မာပြည်ရဆွေးနွေးကမ်းအစီအစဉ်မှာတော့ဒီမြန်မာအရေးနဲ့ပတ်သက်ပြီးတော့နိုင်ငံတကာရဲ့အခမ်းအနားဘယ်လိုရှိလာမလဲဆိုတဲ့ကိစ္စတွေနဲ့ပြည်အောင်စုစွတ်ကြော်ရဲ့ကုစားပြုကော်မတီ CRPH ရဲ့အခမ်းအနားကတော့ဒီမြန်မာဒီမိုကရေစီရေးနိုင်ငံတကာရဲ့အခမ်းအနားတွေပေါ်မှာဘယ်လိုတိုးတက်ရမှုရှိနိုင်မလဲဒါတွေကိုဆွေးနွေးသွားဖို့ရှိပါတယ်ခင်ဗျာအဲ့တော့ဒီစီစဉ်မှာပါဝင်ဆွေးနွေးပေးဖို့တဲ့ဖိတ်ခေါ်ထားတဲ့သူတူရှိပါတယ်ဖိတ်ခေါ်ထားတဲ့သူတူကတော့ဒီမြန်မာ Institute for Peace and Security ရဲ့ဒီ Executive Director တူဦးဖြစ်တဲ့ဒေါက်တာမင်းစောဦးဖြစ်ပါတယ်နောက်တူဦးကတော့ဒီ Federal အရေးနိုင်ငံရေးလေ့လာသူတူဦးဖြစ်တဲ့ကိုထက်မင်းနေဖြစ်ပါတယ်ဆိုတော့ကျွန်တော်အရင်ဆုံးတော့ကျွန်တော်ဒီဒေါက်တာမင်းစောဦးကိုစပြီးတော့မေးချင်ပါတယ်ဆိုတော့လက်ရှိရှင်နေမှာကျွန်တော်တို့ဒီလူလူကြားမှာပြန့်နှံ့နေတဲ့ကိစ္စကတော့ဒီ American ရဲ့ဒီအရေးယူဆောင်ရွက်မှုတွေခံကဏ္ဍတွေပေါ်မှာလျှော်လင့်ကြတဲ့အချက်တွေရှိပါတယ်အရကားဒီ UN အနေနဲ့ပေါ့ဒီဘလောက်ထိမြန်မာဒီမိုကရေစီပေါ့ဘလောက်ထိထောက်ခံပေးနိုင်မလဲဆိုတော့ဒီမျှော်လင့်မှုတွေလည်းရှိပါတယ်ဆိုတော့ဒေါက်တာမင်းစောဦးအနေနဲ့ဒီမြန်မာအရေးကိုနိုင်ငံတကာကချင်းတက်တဲ့ပုံစံတွေပေါ်မှာဘယ်လိုမျိုးဒီရှုမြင်တယ်လဲဘလောက်ထိမြန်မာအရေးကဒီနိုင်ငံတကာရဲ့အခမ်းအနားကဒီမြန်မာဒီမိုကရေစီကအကျိုးသက်ရောက်မှုရှိနိုင်မလဲဆိုတဲ့ကိစ္စကိုဆွေးနွေးပေးသိချင်ပါတယ်အရင်ဆုံးဒေါက်တာမင်းစောဦးကျောက်ဒီပေါ်မှာဆွေးနွေးပြပါအောင်ခင်ဗျာ
ဒီမြန်မာပြည်ရဲ့ဒီမိုကရေစီရေလှှရှားမှုကိုဒီ American ဥဆောင်တဲ့အနောက်နိုင်ငံတွေကအထောက်ပံ့ဟိုထောက်ခံအားပေးလာတာတော့အခုမှမဟုတ်ပါဘူး။ဒါပြီးခဲ့တဲ့ဟိုရင်ဟိုတက်မလို့အစောလက်ထက်1988ဆစ်အာနာပိန်ကလေးကဟိုဒါကဟိုထောက်ခံအားပေးခဲ့ကြတယ်ပေါ့နော်။အင်မတန်မှလည်းဟိုဥပဒေပိုင်းအရာရောဒီဖန်တမကြီးအရာအရာရောငွေကြေးပိုင်းအရာရောထောက်ပံ့ပေးခဲ့ကြတာရှိပါတယ်။အဲကျွန်တော်တို့ဒီအခုနောက်ဆုံးဖြစ်ခဲ့တဲ့အာနာပိန်မှုမှာလည်းဟာဒါကဒီမိုကရေစီကိုနောက်ပြန်ဆွဲတယ်ဆိုတဲ့အခြေခံတစ်ခုနောက်တစ်ခုကဒီရွေးကောက်ခံရတဲ့အစိုးရဟိုပေါ့နော်ဟိုဒီအာဏာမအပင်းနဲ့ဒါတမန်တော်ကနေအာဏာသိမ်းနေဆိုတဲ့အပေါ်မှာနိုင်ငံတကာနဲ့လက်မခံဘူးဆိုတဲ့အခြေခံလည်းတစ်ခုပေါ့နောက်တစ်ခုထပ်ဖြစ်လာတာကတော့ဒီအာဏာသိမ်းမှုကိုဆန့်ကျင်တဲ့ပြည်သူလူထုကိုလာဒီဒီအင်အားသုံးပြီးဖြိုခွင်းတဲ့ကိစ္စတွေမှာဒီဖမ်းဆီးခံရတဲ့ဟာတွေတပ်ဖြတ်ခံရတဲ့ဟာတွေပေါ့ဒီအပေါ်မှာနိုင်ငံတကာကဒါအပြည့်နဲ့ကန့်ကွက်တယ်ဆိုတဲ့အခြေခံအနေနဲ့ပေါ့နော်ဒီမြန်မာပြည်လက်ရှိဒီတော့အစိုးရအပေါ်မှာသူတို့ဒီအယူဆောင်မှုတွေလုပ်ပါတယ်အဲ့တော့အယူဆောင်မှုတွေလုပ်တဲ့အခါမှာအခုကျွန်တော်တို့ကြည့်ရသလောက်ပေါ့လေကျွန်တော်တို့ကကြည့်ရသလောက်ကအမေရိကန်ကလည်းလုပ်တဲ့အယူဆောင်မှုဆိုတာဒါကသူ့တိုင်းနိုင်ငံတွေကလုပ်တဲ့ bilateral အယူဆမှုအဲ့တော့အဲ့ဒီအယူဆမှုကိုကျွန်တော်တို့ကြည့်မယ်ဆိုလို့ရှိရင်တော့အဓိကကတော့သူတို့တပ်မတော်နဲ့တပ်မတော်ကတာဝန်ရှိတဲ့ခေါင်းဆောင်ကြီးကြီးပိုင်းတွေကိုပြစ်မှတ်ထားပြီးတော့လောက်တော့ကျွန်တော်တွေ့ရတယ်အဲ့ဒါပေမဲ့တစ်ထပ်ပို့တဲ့ပေါ့နော်အခုအာဒီပြည်သူလူထုရာတော်တော်များပြောကြတယ်နိုင်ငံတကာကနေပြီးတော့စစ်ရေးရအယူဆောင်မှုမျိုးလုပ်ဖို့လာ UN တက်တည်လာဖို့ဆိုတဲ့ကိစ္စတွေကြတော့အဲကျွန်တော်တို့နိုင်ငံတကာကတော့ဒါဒီလီလာနှလန်းနဲ့ပေါ့ကျွန်တော်လုပ်ခဲ့ကြတာရှိတယ်ပထမတော့လမ်းကတော့ဒီလုံခြုံရေးကောင်စီကဆုတ်ဖြတ်ချက်နဲ့လုပ်ခဲ့တဲ့နီလာနေကျွန်တော်ရှိတယ်နောက်တစ်ခုကကျွန်တော်လုံခြုံရေးကောင်စီကဆုတ်ဖြတ်ချက်မပါဘူးဒါပေမဲ့နေတိုးအခြေခံနဲ့ပေါ့နော်ဒါကိုဆာဗီယာရောမှာအခုအီရတ်ကိုတိုက်တဲ့ဟာမျိုးတွေပေါ့နော်အဲနေတိုးရဲ့အခြေခံနဲ့ပေါ့နော်ဒီအမေရိကန်ဥဆောင်ပြီးတော့အာလုပ်ခဲ့တဲ့ဒီနိုင်ငံရှိတယ်ပေါ့အဲ့မဲ့အဲ့ဒီနိုင်ငံတွေအားလုံးကြီးလိုက်လို့ရှိရင်အဲဒီအဲလုံခြုံရေးကောင်စီကကွာမယ်ဆိုလို့ရှိရင်လည်းအမေရိကန်ရဲ့ထောက်ခံမှုလို့ဆိုလို့ခုနကအဲမြန်မာပြည်နဲ့အမြဲတမ်းရပ်တည်ပြီးနေတဲ့ပူပေါ့မြန်မာပြည်အစိုးရတက်တက်ပေါ့နော်ရပ်တည်ပြီးနေတဲ့တရုတ်နဲ့ဒီအဲပရက်ရှာရဲ့ခံနာတာကလည်းအရေးကြီးတာအဲဒါမှမဟုတ်နေတိုးနဲ့ပဲတက်လုပ်မယ်ဆိုလို့ရှိရင်လည်းအမေရိကန်ကမပါမဖြစ်ဘူးအပါတဲ့အနေနဲ့ရှိပါတယ်။အဲ့တော့ဒီနေ့ကျွန်တော်တို့ဟလာအမေရိကန်အစိုးရတာဝန်ရှိသူကအမေရိကန်အနေနဲ့ဟလာတခြားနိုင်ငံတွေမှာရှိတဲ့ဒီမိုကရေစီအပြောင်းအလဲတွေကိုစစ်အင်အားသုံးပြီးတော့အာလုတ်တဲ့နီလန်းကိုအမေရိကန်အနေနဲ့လုတ်ဖို့အစီအစဉ်မရှိပါဘူးလို့ဒါပြောလိုက်တော့ဒီတစ်ခုကတော့ပိုရှင်းသွားတာပေါ့နော်ဒီနီလန်းမရှိတော့ဘူး။အဲ့တော့ဒီနီလန်းမရှိတော့ရင်အာကုလသမဂ္ဂလုံခြုံရေးကောင်စီမှာလည်းဒီနီလန်းကဒါကထွက်လာလို့ဆိုတော့အလွယ်ရောပေါ့နော်အမေရိကန်ကသူ unilaterally ပေါ့နော်သူ့ရဲ့မဟာမိတ်ဖြစ်တဲ့နေတိုးလိုဟာမျိုးနဲ့ဒီကိစ္စမလုပ်ဘူးဆိုရင်ဒါကုလသမဂ္ဂမှာလည်းဒီကိစ္စကိုသူစက်တင်မှုမရှိတော့ဘူးအဲ့တော့ဟိုကျွန်တော်တို့တော့ဆက်မကျွန်တော်ပြောလို့ရတာကတော့ဒီစည်ရေးရအယူဆောင်မှုမဖြစ်နိုင်ဘူးဆိုတဲ့ဟာကိုကျွန်တော်ပြောလို့ရတယ်အဲဒါပေမဲ့ချွေးချက်ရှိတာတခုကဘာလဲဆိုတော့အကယ်၍ဒီဆန္ဒပြမှုတွေကိုတိမ်နေတဲ့အခါမှာလူတွေအသေးပြောက်များလာခဲ့တယ်ဆိုလို့ရှိရင်ဒီလိုမျိုးအသေးပြောက်များတဲ့ကိစ္စကိုအဲကျွန်တော်တို့ genocide convention နဲ့ဒါကိုဟိုတွဲပြီးတော့ဟိုစဉ်းစားလို့ရတဲ့ဟာတွေရှိတယ်။ဒါဘာကြောင့်လဲဆိုတော့ဥပမာဒါ politicize ဆိုခေါ်တဲ့နိုင်ငံရေးအရာဟလာဟိုလူစုလိုက်ပြုံးနဲ့တတ်ဖြတ်ချင်းဆိုတဲ့ politicize ဆိုတဲ့ language မျိုးကိုကျွန်တော်တို့ဒီအဲကျွန်တော်တို့အိနေသားချင်းခံဖြစ်တဲ့ Cambodia တို့ဘာလို့မှလည်းဒါသုံးခဲ့တဲ့ဟာမျိုးရှိတယ်။အကယ်၍ကျွန်တော်တို့ကဒီဟိုဆန္ဒပြတဲ့ဟာကိုဖြုတ်ခွင်းတဲ့ပုံစံကနေပြီးတော့လူတွေအစုတ်လိုက်ပြုံးလိုက်တည်တဲ့ကိစ္စမျိုးတွေဖြစ်လာတယ်။ politicize ဖြစ်လာတယ်ဆိုလို့ရှိရင်တော့ဒီ genocide convention အရာလုံခြုံရေးကောင်စီကဟိုအရေးယူဆောင်မှုမျိုးတွေလည်းစဉ်းစားကောင်းလဲစဉ်းစားနိုင်တယ်ပေါ့။ဒီတစ်ခုတော့အဲရှိတယ်လို့တော့ကျွန်တော်ရေဘူးရောက်တော့သုံးသပ်ပြရအော
င်။ဟုတ်ကဲ့ဟုတ်ကဲ့ဆရာကျေးဇူးပါ။ဆိုတော့ကိုထမင်းလေးကိုဒီညမှာမေးချင်တာကိုထမင်းလေးကဒီနိုင်ငံရေးပိုင်းဆိုင်ရာလေ့လာတယ်။နောက် federal ပိုင်း federal ပိုင်းဆိုင်ရာလေ့လာတယ်ဆိုသူလည်းဖြစ်တဲ့ကာကြတော့ကျွန်တော်လက်ရှိအခြေအနေမှာကတော့လူလူကဒီပြည်တော်စုတော်ကိုစားပြုကော်မတီ CRPH ကိုဟိုဒါထောက်ခံအားပေးနေတဲ့အခြေအနေမှာရှိတယ်ပေါ့ဒီဘက်မှာလည်း CRPH အနေနဲ့ဒီနိုင်ငံတကာဆက်ဆံရေးလို့ကိစ္စမျိုးတွေမှာတော်တော်လေးကိုဒါသူတို့အနေနဲ့ဒီစတင်လုပ်ဆောင်လာတဲ့အခြေအနေရှိပါတယ်ဆိုတော့ဒီကုလသမဂ္ဂလို့ကိစ္စမျိုးတွေနိုင်ငံဆက်ဆံရေးလို့ကိစ္စမျိုးမှာရှိတဲ့အခါကြတော့ဆိုတော့ဒီ CRPH ရဲ့ခံကဏ္ဍဒီလုပ်ဆောင်နိုင်မှု CRPH ကိုလူလူထောက်ခံမှုကဒီနိုင်ငံတကာစာမျက်နှာမှာဘယ်လောက်ထိဒီကျူတရားမှုရှိနေတယ်နိုင်ငံတကာဒီလှုပ်ရှားမှုတွေမှာဘယ်လောက်ထိကျူတရားမှုရှိနေတယ်လက်ရှိ CRPH ကနိုင်ငံတကာရေးဆောင်ရွက်မှုကိုကိုထံမင်းတွေဘယ်လိုများသုံးသပ်နေတာရှိလဲဒါလေးချက်တော့ဆွေးနွေးပြပါဦးအ
ဲ့တော့ပထမအဦးဆုံးကတော့ဒါ CRPH ခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတယ်ပေါ့နော်ခေတ္တပြည်တော်စုဝန်ကြီးတွေခန့်ရတဲ့အထက်မှာဝန်ကြီးဌာနအနေနဲ့ကဒါနိုင်ငံခြားရေးဝန်ကြီးဌာနလည်းပါလာတယ်ဆိုတဲ့အခါကျတော့အဲဒါ CRPH လုပ်တဲ့ဟာကနိုင်ငံတကာဆက်ဆံရေးနယ်ပယ်မှာဒီလက်ရှိအာဏာသိမ်းစစ်ကောင်စီအနေနဲ့သူတို့နိုင်ငံတကာအစ်အမသူတို့ကနိုင်ငံခြားရေးကိုဒါတာဝန်ယူတဲ့အခါမှာတရားဝင်အစိုးရအနေနဲ့မရှိဘဲနဲ့ဒါ CRPH ကသာလျင်တရားဝင်လွှတ်တော်ရွေးကောက်ထားတဲ့အမတ်တွေကဒါဖွဲ့စည်းထားတဲ့ဒါယာယီပေါ့နော်ခေတ္တပြည်တော်စုဝန်ကြီးဖြစ်တယ်ဆိုတဲ့သဘောမျိုးပေါ့နော်အဲဒီတရားဝင်မှုနဲ့ပတ်သက်ပြီးတော့တိုက်ပွဲပေါ့နော်တရားဝင်မှုတိုက်ပွဲအဲ့ဒီဟာမှာနိုင်ငံတကာစာမျက်နှာကိုပါတည်တည်ချာချာဖွင့်ပြီးတော့လုပ်တာလို့မြင်ပါတယ်ဒါပေမဲ့အဲ့ဒီမှာကျွန်တော်တို့ကဘာစဉ်းစားဖို့ရှိတုံးဆိုတော့ CRPH ကတော့ဒါလောလောဆယ်မှာနိုင်ငံတော်အစိုးရရဲ့ရန်တရားတွေကိုရရှိနေတဲ့အဖွဲ့အစည်းမဟုတ်ဘူးပေါ့လေနိုင်ငံတော်အစိုးရရဲ့ရန်တရားတွေကတော့ဒါဗိုလ်ချုပ်မင်းမြောင်းလိုင်ဦးဆောင်တဲ့နော်နာဆာကကောင်စီလက်ထဲမှာအခုရှိနေတာပေါ့လေဒါပေမဲ့အဲ့ဒီရှိနေတဲ့ရန်တရားတွေကလည်း ဒီစီရီယံလှုပ်ရှားမှုကြောင့်မို့လို့ဒါရက်နေတဲ့နည်းနည်းရှိတယ်လို့ပြောရမှာပေါ့အဲ့တော့အဲ့လိုအခြေအနေမျိုးမှာဆိုတော့ CRPH အနေနဲ့စဉ်းစားဖို့ကတော့ဘာလဲဆိုလို့ရှိရင်ဒီဘက်ကစနစ်တကျရှိနေပြီးသား state apparatus ကြီးပေါ့အစိုးရရန်ရာကြီးတစ်ခုလုံးကိုရထားတဲ့အချိန်မှာဟိုဘက်မှာကြတဲ့အခါကျတော့ဒါသူတို့ကဟို human resource ပေါ့နော်အဲ့တော့လူသူအင်အားဘယ်လောက်ရှိမလဲတခါပြီးတဲ့အခါကျတော့ဘယ်လောက်မြန်မြန်ဆန်ဆန်နဲ့ထိထိရောက်ရောက်ဆောင်ရွက်နိုင်မလဲဆိုတဲ့ကိစ္စတွေမှာတော့တေချာစဉ်းစားဖို့လိုတယ်လို့ယူဆပါတယ်။နောက်တစ်ခုကတော့ဒီဥကြုံမိုးထုံးပေါ့ကျွန်တော်တို့ UN မှာမြန်မာနိုင်ငံကိုကိုယ်စားပြုပြီးတော့ရောက်နေတဲ့ကိုယ်စားလေအခု CRPH အစိုးရနဲ့NLD အစိုးရကိုကိုယ်စားပြုပြီးတော့ဥကြုံမိုးထုံးကပြောသွားတယ်ပြောသွားပြီးတဲ့နောက်မှာဥကြုံမိုးထုံးကပဲနိုင်ငံညာရေးကိစ္စတွေဆက်ပြီးတော့လှုပ်ဖို့လို့တောင်းပေးထားတဲ့အခါကျတော့သူကတတ်နိုင်သမျှတော့ရှိတဲ့ resource နဲ့ရှိတဲ့အင်အားနဲ့ပေါ့နော်နိုင်ငံတကာစာမျက်နှာမှာဒီတရားဝင်မှုတိုက်ပွဲကိုတော့ဆက်ပြီးတော့ကြီးတက်နေတယ်ဆက်ပြီးတော့တိုက်နေတယ်ဆိုတော့မြင်လာတယ်ပေါ့နော်ခုချိန်ထိလည်းဒီအာဆီယံအပါအဝင်ကျွန်တော်တို့အင်ဂျီနာချင်းနိုင်ငံတွေအကုန်လုံးကဒီမှာရှိနေတဲ့နိုင်ငံကြီးဝန်ကြီးဌာနကိုနိုင်ငံကြီးဝန်ကြီးဌာနနဲ့အတိအမှန်မပြုသေးဘူးအမေရိကန်အစိုးရရဲ့ပြောရေးဆိုခွင့်ရှိသူကလည်းတရက်ကပဲပြောတယ်ဆိုတော့ဒီလိုအခြေအနေတော့အခုဟာကတော့ပေါ့နော်ဒါဆက်ပြီးတော့ရှိနေတုံးဆက်ပြီးတော့ဒီကိစ္စမှာ CRPH နဲ့ဒီဘက်ကNASA ကကောင်စီနဲ့အပြိုင်ဆိုင်လုပ်နေရတုံးပဲလို့ကျွန်တော်မြင်ပါတယ်
ဒေါက်တာမြတ်စုကိုကျွန်တော်အဓိကဒီနောက်ထပ်မေးချင်တာကတော့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ဒီလူစုဆန္ဒပြမှုတွေတပိတ်ပွားမှုတွေကိုလက်ရှိဒီ NASA ကဒီစစ်ကောင်စီရဲ့ဒီကိုင်ဖြည့်ရှင်းမှုတွေကဒီနိုင်ငံတကာရဲ့ဖိအားပေါ်မှာသူဘလောက်စဉ်းစားပြီးတော့ကြိုင်တွေ့နေတဲ့ပုံစံရှိတယ်လက်ရှိချိန်မှာလည်းကျွန်တော်နိုင်ငံတကာကတော်တော်လေးကိုဖိအားပေးပြောဆိုနေတာရှိတယ်လို့ဘက်မှာလည်းကျွန်တော်တို့ဒီလူမှုဒီဆန္ဒပြဒိဋ္ဌိပေါက်ဆန္ဒပြဝင်ဒီတနက်ကြီးအစ်စ်တွေတုံးပြီးတော့မှဒီဖြစ်ရှင်းတာတွေနောက်တစ်ခါဒီကျန်ဘက်ဖြိုခွင်းတာတွေလူသေဆုံးမှုတွေတော်တော်လေးကိုမြင်တွေ့ရတာရှိပါတယ်ဆိုတော့လက်ရှိဒီ NASA ကအနေနဲ့ဒီလူမှုဆန္ဒပြမှုတွေဒိဋ္ဌိပေါက်မှုတွေကိုဖြစ်ရှင်းတဲ့ပုံစံကနိုင်ငံတကာအပေါ်ကိုဘယ်လောက်ထိကြိုးစားရမှုရှိရနိုင်ငံတကာအပေါ်မှာဘယ်လောက်ထိစဉ်းစားမှုရှိတဲ့အခြေအနေမှာမြင်တွေ့ရတာရှိရဆရာဒီပုံမှာဘာသာသုံးသပ်ချင်တာရှိတယ
်ဟိုဒဇုံတရာတော့စဉ်းစားပါလိမ့်မယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ပြန်ကြည့်မယ်ဆိုရင်ဒီတကယ်ပေါ့နော်ဒီနိုင်ငံတစ်နိုင်ငံလုံးမှာစပြီးတော့ဖြုတ်ခွင်းတယ်ဆိုတဲ့အနေနဲ့ဖြစ်ခဲ့တာ28ရက်နေ့ပေါ့အဲ28ရက်နေ့မှာတိုင်ပြင်မှာတောက်လျှောက်ကဒီဆန္ဒပြပွဲတွေရှိခဲ့တာရှိခဲ့မှာရန်ကုန်မှာဆိုကြကျွန်တော်တို့မျက်မြင်အတွေ့အကြုံရဆိုလို့ရှိရင်တချို့နေရာမှာဆိုလို့ရှိရင်ဒီရဲတို့ဒီအတပ်တို့မလဲတဲ့ဘက်မှာဆိုရုပ်တိုက်တဲ့ကာလတွေရှိတယ်လုံးဝဟိုမထားတော့တဲ့အနေအထားလည်းရှိတာအဲ့တော့ဒါတွေကိုကျွန်တော်တို့ကြည့်မယ်ဆိုရင်တော့ဒီစုံတရာတော့ဒီအပေါ်မှာအခြေခံပြီးစဉ်းစားကောင်းလဲစဉ်းစားပါပေါ့နော်ဒီအရာတွေကိုဖြုတ်ခွဲလိုက်တဲ့ဆိုလို့ရှိရင်နိုင်ငံတကာမှာဟို pressure တွေပုံများလာတဲ့နိုင်ငံတကာမှာလည်းဒီကိုအမြင်မကောင်းနိုင်ဘူးဆိုတော့စဉ်းစားကောင်းပြီလည်းရှိလိမ့်မယ်ပေါ့အဲဒါပေမဲ့တစ်ခုကပေါ့ဒီဒါကတော့ဒါဒီဘယ် system မဆိုပါပေါ့သူတို့မှာအမြင်တန်းဟိုဘာ priority လဲဘာ secondary လဲပေါ့တော့ဘာအဓိကကြားတဲ့ရည်မှန်းချက်လဲအဓိကကြားတဲ့ရည်မှန်းချက်ကိုရဖို့အတွက်ဘာတွေငါတို့ပြဿနာဖြစ်လို့လဲဆိုတဲ့ဟာတွေကတော့စဉ်းစားလေးရှိတယ်။စဉ်းစားလေးရှိတယ်ဆိုတော့အခုလောလောဆယ်မှာဟလာဒီကျွန်တော်အမြင်ကတော့ဒီလက်ရှိဒီSCC ရဲ့သူရဲ့တရားဝင်မှုကခုနအပြိုင်ဖြစ်လာတဲ့ဘုံမျိုးဖြစ်တာခုနပေါ့နော် CRPH တဲ့အခုကလည်းနိုင်ငံတကာမှာလည်းသူ legitimacy အပြိုင်ဖြစ်လာတယ်မဖြစ်လာတယ်။နောက်ပြီးတော့ဒီဒီလူတွေမှာလည်းသူရဲ့ဒီအပြိုင်ရန်တရားတွေပေါ့နော်ဒီခုနပြောတဲ့မျိုးတွေမှာအလားအောက်ခြေတမာတွေအလုံးကြီးအဖွဲတွေအလိုမျိုးရန်တရားတွေအပြိုင်တိဆောက်လာတဲ့အခါဖြစ်လာတော့ဒါကသူ့အတွက်ကဟိုအကြီးဆုံးပုံပြီးကြီးတဲ့သရက်ဖြစ်လာတော့ချင်းချောင်းမှုတစ်လို့ဖြစ်လာတာဒါကိုသူကပို့ပြီးတော့အားဆိုင်ပြီးတော့လုံလာတဲ့အခါမျိုးတွေ့ရတယ်ပေါ့အဲ့တော့ကြောင့်ဟိုကျွန်တော်တို့သုံးသပ်ချက်ရတော့အစပိုင်းမှာကြိုင်တွေ့တဲ့ပုံတွေဒီဘက်က CRP အကောင်လာပြီးတော့စင်ပြိုင်ဒီမက်ကနီဇင်တွေပိုအကောင်လာပြီးတဲ့အချိန်နောက်ပိုင်းမှာကိုင်ဒရက်ပုံတွေကလည်းကွဲသွားတဲ့ဟာမျိုးတွေကျွန်တော်တွေ့ရတယ်ပေါ့။ဒီလိုမှဆိုလို့ရှိရင်ကျွန်တော်တို့ဒီ26ရက်နေ့မှာဒီတက်တွေကိုတမန်ကန်လုံးမှာအကြီးအကျယ်ရွှေ့တဲ့ကိစ္စတွေပေါ့နော်။ဒါတွေကလည်းဒါဟိုကိုင်ဒရက်မှုတွေပြောင်းပြီးဆိုတဲ့အခြေအနေမျိုးကိုကျွန်တော်တို့ကသုံးသပ်လို့ရတယ်ပေါ့။အဲဒါကြီးရွှေ့ပြီးမှ28ရက်နေ့မှာဆက်လုပ်ရတာဖြစ်ပေါ့လေ။အဲ့တော့ဟိုအခုအကယ်၍ပေါ်တော့ဒီလက်ရှိ SAC အနေနဲ့ကဒီသူရဲ့ legitimacy ကိုသူနံပါတ်1ဦးစားပေးပြီးတော့ကင်တွယ်မယ်ဆိုလို့ရှိရင်တော့ပို့ပြီးတော့ပြင်းထန်တဲ့ကင်တွယ်မှုမျိုးတွေလည်းဖြစ်လာနိုင်တယ်ပေါ့ ါ့เนาะဒါကျွန်တော်တို့ဆိုရင်တူတက်တန်မှုတွေလည်းပိုဖြစ်လာနိုင်တယ်အဲဒီပေါ်မှာတော့အဲဟိုကျွန်တော်တို့ဆိုရင်ရှိပါတယ်အ
ဲတော့လက်ရှိကျွန်တော်တို့မှာဒီနိုင်ငံရေးအရာတွေလူတောက်ချောင်းမှုတွေရှိတယ်နောက်ကဒီဒီနိုင်ငံရေးအရာပဲတစ်ဖက်မှာဒီနိုင်ငံတကာဒီဆာမစ်နာမှာဒီဒီ CRPH ကလုဆောင်ဒီတောက်ချောင်းနေတဲ့ကိစ္စမျိုးတွေရှိတယ်နောက်နိုင်ငံတကာရဲ့ PR တွေကျွန်တော်ကြုံတွေ့ရတဲ့PR တွေရှိတယ်ပေါ့ဆိုနိုင်ငံတကာအနေနဲ့လည်းဒီအနာသိန်းစစ်ကောင်စီကိုဒီ PR ပေးနေတဲ့ကိစ္စမျိုးရှိတယ်ပေါ့ဆိုတော့ဒီလိုခြေနေတော့လူတွေထက်ဆင်းစဉ်းစားရဲဆိုတဲ့အချက်ကတော့ဒီလိုဒီလူလုံရှားမှုဒီတိုက်ပွဲပေါ့ဒီຫນွေဥဒေါ်လာရေးဆိုတဲ့ဘာမှပြောဆိုကြရဲပြောဆိုကြရဲဆိုတဲ့ကိစ္စမျိုးပါဒီလက်ရှိနိုင်ငံရေးအခြေအနေကဆရာတို့တုံ့တက်မှုအရာဆိုလို့ရှိရင်ဒီဘလို့အခြေအနေမျိုးကိုဒီဖြစ်သွားစေနိုင်လဲဘလို့လားလာရှိနိုင်လဲလက်ရှိဒီလိုအခြေအနေမျိုးပါ
ဟုတ်လက်ရှိအနေအထားမှာဖြစ်နိုင်တဲ့ scenario တွေပေါ့နော်အခင်းအကျစ်တွေပေါ့အဲတခုအခင်းအကျစ်တခုကတော့အခုလက်ရှိSCC အနေနဲ့ဆန္ဒပြမှုလို့ဖြုတ်ခွေးနိုင်လက်ရှိမယ်လူလူဘက်ကလည်းဒီလိုဆန္ဒပြမှုတွေရှိမယ်ဒီလိုပုံစံမျိုးနဲ့ကျွန်တော်တို့ကဒီနှစ်ကုံသွားတဲ့ဟာမျိုးလည်းအနေအထားလည်းရောက်သွားနိုင်ပါတယ်ဒါအခင်းအကျစ်တခုအတိုင်းဒီကတော့မတည်ငြိမ်မှုတွေရှိမယ်ဟလာအပြစ်တခတ်တဲ့သူထတာမှုတွေလည်းရှိမယ်အဒူလူကလည်းဘလို့မှလက်မခံဘူးဆက်လက်ပြီးတော့ဆန့်ကျင်တယ်ဟလာလက်ရှိဒီနေပြည်တော်မှာရှိတဲ့ဒီ SSC အနေနဲ့ကလည်းသူ့ရဲ့ရန်တရားကိုဒီလုံတရားသူလည်းပတ်နိုင်မယ်ဆိုတဲ့အနေထားမှာတော့ကျွန်တော်တို့ဆက်သွားရင်းနဲ့အခုဒီသူတို့ပြောတာလည်းရွေးကောက်ပွဲဆိုတဲ့ခင်းချင်းမျိုးတစ်ခုလည်းဖြစ်လာနိုင်တယ်အဲနောက်ဒီလက်တစ်ခုကတော့ကျွန်တော်တို့လက်ရှိအနေထားမှာနိုင်ငံတကာကလည်းလက်ခံမှုရှိဘူးပြည်သူလူထုကလည်းလက်ခံမှုမရှိတဲ့အတွက်ကြောင့်မလို့နောက်ဆုံးမှာညှိနှိုင်းဆွေးနွေးပြီးတော့အဖြေရှာတယ်ဆိုတော့လမ်းကြောင်းမျိုးလည်းဒါလည်းတစ်ခုရောက်သွားတယ်အတတရား scenario ကတော့ကျွန်တော်တို့ဒီလိုမျိုးဖြုတ်ခွဲမှုတွေလုပ်နေရင်းနဲ့ပါပဲဒီလူကြားထဲမှာလူငယ်တွေကြားထဲမှာပဲဒီဒါနဲ့ပတ်သက်ပြီးတော့အခံမရနိုင်ဖြစ်တဲ့အခါမှာဟာတိုင်းသားလက်နက်ကိုင်အုပ်စုတွေရချို့တွေနဲ့ဟာပေါင်းစည်းပြီးတော့ဟာဟိုတစ်ဖက်ကလည်းဒီတံပြန်တဲ့လှုပ်ရှားမှုမျိုးတွေပေါ့နော်အလုတ်လာတဲ့မတည်ငြိမ်မှုမျိုးတွေလည်းအလားဖြစ်လာနိုင်ပါဒါကျွန်တော်တို့တွေ့ကြုံရဆိုကျွန်တော်တို့လည်းငငယ်တုန်းကအလားဒီလိုမျိုးတွေဖြုတ်ခွဲခံရပြီဆိုရင်လည်းဟိုစဉ်းစားတဲ့အတွေ့အကြုံတွေတမျိုးဖြစ်သွားတယ်ပါတယ်ဒါကျွန်တော်တို့လည်းစဉ်းစားခဲ့မှုပါဒါတွေလည်းဖြတ်လဲဖြတ်ပန်းခဲ့မှုအဲနောက်တစ်ခုကကျတော့ခုနကဒီလိုမျိုးနိုင်ငံတကာ PR ပြည်တွင်း PR ပေါ့နော်နောက်တစ်ခုကဒီလိုမျိုးပြည်သူလူထုဆန္ဒပြမှုတွေကိုဥပက္ခအင်အားသုံးဖြုတ်ခွင့်ရတာဆိုတာလေ morally ပေါ့နော်စိတ်ပိုင်းဆိုင်ရာအရာထိခိုက်ကြတယ်ဒီအရင်ပြုခွင့်နဲ့သူတွေအထူးကကြတော့အဲ့ဒီအခြေခံနဲ့ပေါ့နော်ဒီအင်အားစုတွေမှာဟိုပြုပွဲလာတာမျိုးလည်းဖြစ်လာတယ်အဲ့လိုမျိုးတွေဖြစ်လာပြီဆိုလို့ရှိရင်လည်းခုနကတိုင်းရင်းသားလက်နက်ကိုင်တွေကလည်းဒါသူတို့အဒီနဲ့ဒါကိုလည်းသူတို့အခွင့်အရေးတစ်ခုနဲ့သူတို့ကြည့်ပါအဲ့တော့ဟိုအဲ့ဒီ scenario ကတော့ဒါဟိုကျွန်တော်တို့တိုင်းပြည်အတွက်အများကြီးလည်းဟိုစဉ်းစားနေတာရှိပါတယ်ဘာကြောင့်လဲဆိုတော့ကျွန်တော်တို့ Syria နဲ့လည်းဒီမတမ်းမဆင်းပါနဲ့ဒီလိုဖြစ်သွားတယ်နောက်တော့မှသူဒီသူအင်အားစုအသီးသီးကသူလက်လမ်းပြီးတဲ့နေမျိုးသူထိန်းတာသူလက်လက်သူကင်တာဆိုတဲ့အခြေအနေမှာနောက်ဆုံးကျတော့ဟိုဘယ်သူမှလည်းအုပ်ချုပ်လို့မရတော့တဲ့အနေအထားပေါ့တော့တိုင်းပြည်ပြတ်တယ်ဆိုတော့ state failure ဆိုတဲ့အနေအထားဒီလိုအနေအထားမျိုးဖြစ်သွားမယ်ဆိုရင်တော့ဒါကဟိုကျွန်တော်တို့ဘာဆေးမှမရှိတော့တဲ့အနေအထားပါဒါကဆိုလို့ရှိရင်တော့ UN လည်းဝင်လည်းမလွယ်တော့ဘူးပေါ့နော်ဘယ်နိုင်ငံမှမဝင်ဒါက state failure ဖြစ်ပြီဆိုလို့ရှိရင်ကျွန်တော်တို့အတွေ့အကြုံအရမှာဟာအဆိုမလီယာမှာ state failure ဖြစ်တယ်ဒီနေ့အထိသူကဟိုခေါင်းပြန်မထောင်းတော့တိုင်းပြည်အစ်စ်ကိုပြန်ပြောက်တော့နော
်ဆိုတော့ဟိုကိုထမင်းလင်ရောဒီပုံကဟိုဘာလဲဖြစ်ဆက်ပေးဖြစ်ဆက်ဆွေးနွေးပေးချင်တာရှိမယ်အ
ဲလောင်းအောင်မှာလူငယ်တွေအော်နေတယ်88ကအချိုးတွေ97မှာလာမချိုးနဲ့ဆိုရဲဟာအဲ့တော့အဲ့ဒီဟာကိုတစ်ဖက်မှာရှိတဲ့တက်မတော်ကိုအာနာသိန်းစိတ်ကောင်းစီခေါင်းဆောင်တွေရောကကျွန်တော်ထင်တယ်တိတိကျကျနားလည်သဘောပေါက်ဖို့လိုတယ်အဲ့တော့ဒီအနေထားဟာ88ခုနှစ်ကအနေထားလိုမျိုးမဟုတ်ဘူးပေါ့နော်88ခုနှစ်တုန်းကအနေအထားကမြမဆိုရှယ်လစ်လမ်းစဉ်ပါတီကနေပြီးတော့မှလက်ထက်ကနေမှတက်ကအာဏာကိုလွှဲယူလိုက်တာအခုအနေအထားကရွေးကောက်ပွဲနဲ့တက်လာတဲ့အစိုးရအဲ့ဒီအစိုးရလက်အောက်မှာလည်းပဲနော်ဒီဒီဗိုင်းဒီမိုကရေစီပေါ့ဗျာဒီဗိုင်းဖက်ဒရယ်ပေါ့ဗျာအဲ့ဒီအနေနဲ့နေခဲ့တာကိုပဲလူငယ်ထုတွေရောနော်လူကြီးတွေရောပေါ့လေလူကြီးတွေရောအကုန်မှာပဲအားလုံးကဒီလွတ်လပ်မှုရဲ့အရာတာကိုတည်သွားပြီအဲ့တော့အဲ့ဒီလိုအခြေအနေမျိုးမှာဘုံငနဲ့ထိုင်ငနဲ့အာနာမသိပါဘူးလို့ပြောထားရနေပြီးတော့မှဒီလိုခြေနေကြီးဖြစ်သွားပြီးတဲ့အခါကျတော့တပြီလုံးเนาะမြို့နယ်330ကျော်မှာမြို့နယ်330မှာမြို့နယ်300ကျော်ဟာအဲတခဲနဲ့ထွက်ပြီးတော့ဆန္ဒပြနေတဲ့အနေအထားကို ဒါတည်တည်ချာချာစဉ်းစားသင့်တယ်လို့ကျွန်တော်တို့ယူဆပါတယ်အဲ့တော့ကျွန်တော်ပြောသွားတဲ့အကြောင်းအရာကိုပြန်ပြီးတော့ချုပ်ဝါလို့ရှိရင်တော့ဒီဘက်မှာကငြိမ်းချမ်းစွာဆန္ဒပြနေတယ် leadership ကလည်း very young ဒီထွက်ပြီးတော့ဆန္ဒပြတဲ့လူတွေကလည်းအလွန်ငယ်တဲ့လူတွေအဲ့ဒီအခြေအနေမျိုးမှာဒီဘက်ဖြိုခွင်းတဲ့ဘက်ကစဉ်းစားပုံကအလွန်ကိုပဲရှေးဟောင်းတဲ့စဉ်းစားပုံဖြစ်နေတယ်တခါပြီးတဲ့အခါကျတော့ခေါင်းဆောင်မှုကလည်းခေါင်းဆောင်ပိုင်းကလည်းတည်တဲ့အတိုင်းပဲအဲ့တော့အဲ့လိုအခြေအနေမျိုးဖြစ်နေတဲ့အခါမှာဒီဟာကတနေ့တစ်နေ့တနေ့ပို့ပို့ပြီးတော့ပေါ့နော်ဒီလိုဒီကွာဟမှုနဲ့လက်ရှိဖြစ်နေတဲ့အခြေအနေကအဲကျွန်တော်တို့တိုင်းပြည်အတွက်မကောင်းဘူးအဲဒီတိုင်းပြည်ရဲ့အနာဂတ်မျိုးဆက်တွေအတွက်မကောင်းဘူးဒီဟာကိုတိတိကျကျစဉ်းစားသင့်တယ်လို့ကျွန်တော်ပြောချင်ပါတယ်ခင
်ဗျဟုတ်ကဲ့ဟုတ်ကဲ့ကျေးဇူးပါဆိုတော့ကျွန်တော်တို့ဒီဆွေးနွေးပွဲချိန်လည်းပြည့်သွားတဲ့အခါကျတော့ဒီဆွေးနွေးပွဲဒီမှာပဲရက်ချင်ပါတယ်အဲ့တော့ပါဝင်ဆွေးနွေးပေးကြတဲ့ဒေါက်တာမင်းစောဦးနောက်တစ်ခါဒီကိုထက်မင်းလေးကိုကျေးဇူးတင်ကြောင်းပြောလိုပါတယ်ဆိုတော့အားလုံးပဲကျေးဇူးပါခင်ဗျ
ကျေးဇူးပါခင်ဗျ
အတန်ရဲ့ရေဒီယိုနဲ့ရုပ်မြင်သံကြားအစီအစဉ်တွေကိုအမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်။အမေရိကန်ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA ရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးတော့ထုတ်လွှင့်ပေးနေတာပါ။ရေဒီယိုအစီအစဉ်တွေကိုမနက်6နာရီကနေ9နာရီအထိနဲ့ည9နာရီကနေ10နာရီအထိအချိန်တွေမှာပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9နာရီကနေ9နာရီခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေတာပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jorus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါတယ်ရှင
်။အခုဆက်ပြီးသတင်းအချင်းချုပ်ကိုတင်ပြပေးမှာပါ။မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းထားတာကိုဆန့်ကျင်လှုပ်ရှားမှုတွေတရင်၅ဘက်ရှိလာချိန်မှာအာဏာပိုင်တွေဘက်ကအကြမ်းဖက်ဖြိုခွင်းမှုတွေတိုးမြင့်လာခဲ့ပေမဲ့ဆန္ဒပြလှုပ်ရှားမှုတွေကလည်းရှိနေဆဲဖြစ်ပါတယ်ငင်းချင်းစွာဆန္ဒပြလှုပ်ရှားသူတွေကိုအကြမ်းဖက်နှိမ်နှင်းတာတွေမလုပ်ဖို့ကုလသမဂ္ဂနဲ့နိုင်ငံတကာအသိုင်းအဝိုင်းကလည်းတတိပေးနေတဲ့ကြားမှာပဲစနေနေ့ကဆန္ဒပြသူတွေကိုလုံခြုံရေးတပ်ဖွဲ့တွေကမျက်ရည်ယိုဘုံတွေအသံဘုံတွေနဲ့ပစ်ခတ်လူစုခွဲတာတွေလည်းရှိခဲ့ပါတယ်။လုံခြုံရေးတပ်ဖွဲ့တွေရဲ့အင်အားသုံးနှိမ်နှင်းမှုတွေကြောင့်တိဆုံးသူ50ကျော်တယ်မနဲ့ရှိခဲ့ပြီးထိခိုက်ဒဏ်ရာရသူလည်းအများအပြားရှိနေပါတယ်။မြန်မာနိုင်ငံမှာစစ်တပ်ရဲ့အာဏာသိမ်းမှုနဲ့နောက်ဆက်တွဲဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတာတွေကိုဆန့်ကျင်တဲ့အနေနဲ့အမေရိကန်ပါဝင်ပြည်ပရောက်မြန်မာနိုင်ငံသားတွေလည်းကန့်ကွက်ဆန္ဒပြနေကြပါတယ်။ Washington DC မှာစနေနေ့ကမြန်မာရေးလှုပ်ရှားသူတွေစုဝေးပြီးတန်ယုံတွေရှိရာရက်ကွက်တွေကိုလှည့်လည်ပြီးခြိတက်ဆန္ဒပြခဲ့ကြပါတယ်။စစ်တပ်ကအာဏာသိမ်းစီတိုက်ကလေးကဖမ်းဆီးရာခံနေရတဲ့နိုင်ငံတော်တိုင်နိုင်ငံပုဂ္ဂိုလ်ဒေါက်ဆန်းစုကြည်နဲ့သမရဦးဝင်းမြန့်ပါဝင်နိုင်ငံရေးခေါင်းဆောင်တွေတက်ကြွလှုပ်ရှားသူတွေကိုပြန်ပြီးလှုပ်ပေးဖို့အတွက်တောင်းဆိုခဲ့ကြတဲ့အပြင်အမေရိကန်နဲ့ကုလသမဂ္ဂအပါအဝင်အားလုံးကအကူအညီပေးဖို့ပါပန်ကြားခဲ့ကြပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်တပ်ရဲ့အမိတ်မနာခံရေးအကြမ်းဖက်လှုပ်ရှားတဲ့ CDM လှုပ်ရှားမှုကိုပြည်ပနိုင်ငံတွေမှာတာဝန်ထမ်းဆောင်နေတဲ့မြန်မာတန်ယုံဝန်ထမ်းတွေကပါဝင်လာနေကြတာဖြစ်ပြီးတနေ့တခြားပါဝင်ပူးပေါင်းသူတွေပိုးပြီးများလာနေပါတယ်။မြန်မာနိုင်ငံမှာအာဏာသိမ်းထားတဲ့စစ်ကောင်ဆောင်တွေကအကျိုးဆောင်ဖြစ်တဲ့သူနဲ့သူ့ကုမ္ပဏီကိုငှားရမ်းထားတယ်လို့ကနေဒါနိုင်ငံ Dickens and Matheson ကုမ္ပဏီကဣသရီကနေဒါနိုင်ငံသားကပြောကြားခဲ့ပါတယ်။မြန်မာနိုင်ငံမှာအရသာအစိုးရခေါင်းဆောင်တွေကိုဖမ်းဆီးဖယ်ရှားပြီးစစ်တပ်ကအာဏာသိမ်းလိုက်တဲ့အပေါ်မှာရောအာဏာသိမ်းမှုကိုဆန့်ကျင်တဲ့ဆန္ဒပြလှုပ်ရှားမှုတွေကိုအကြမ်းဖက်ဖြိုခွင်းနေတဲ့အပေါ်မှာပါနိုင်ငံတကာအသိုင်းအဝိုင်းကနေဖိအားတွေတိုးနေချိန်မှာပဲဣသရီကနေဒါနိုင်ငံသားအရီဘန်မန်နရှိကိုငှားရမ်းလိုက်တဲ့သတင်းတွေထွက်ပေါ်လာတာဖြစ်ပါတယ်။တနင်္လာနေ့မနက်ခင်းသတင်းတွေကတော့ဒီလောက်ပါပဲရှင်။ကိုရိုနာဗိုင်းရပ်စ်ကူးစက်မှုဆန်ရအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းအစီအစဉ်တွေကိုပြောင်းလဲထုတ်လွှင့်ပေးနေတာပါ။သောတာရှန်ပေါင်းဘေးအန္တရာယ်အမျိုးမျိုးကကင်းဝေးနိုင်ကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျွန်မခင်မျိုးသက်ပါ။
This program has